Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မေကန်တန်ကနေ2025ခုနှစ်ဇန်နဝါရီလ15ရက်ဗုဒ္ဓဦးညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီ10:00အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီနေ့ညထုတ်လွှင့်ပေးမယ့် VOA Radio အစီအစဉ်လေးကိုလိုင်းဒိုမီတာ1925နဲ့32တို့ပြင်လိုင်းနမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစည်းအဝေးကိုကျွန်မခင်လေးကအစည်းအဝေးဖြင့်တာဝန်ယူတင်ဆက်ပေးပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ဟာမတ်အကြားအပြစ်ခတ်ရဆဲရေးသဘောတူညီချက်ရဖို့နှီးလာနေပါပြီယာရုကဆန့်ကန့်ခံထားရတဲ့တောင်ကိုရီးယားသမ္မတဖမ်းဆီးခံရပါတယ်အွန်လိုင်းငွေကြေးလင်လဲတဲ့ gain တွေကိုနေနေဖို့ DKBA BGF နဲ့ကြားဆောင်တက်တွေနဲ့စီပွားရေးလုံခြုံရေးနဲ့ဒီကနေ့ဆွေးနွေးကြပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့မခင်လေးနဲ့ပဲအတူတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဆက်လက်တင်ဆက်ပေးသွားဖို့ရှိပါတယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရန်ကုန်မြို့နယ်တခြားမြို့ကြီးတွေမှာရခိုင်လူငယ်တွေကိုအဓိကထားပြီးတော့ဖမ်းဆီးစစ်ဆင်နေတဲ့အကြောင်းကိုကြားရမှာပါ
စစ်ကအဲ့ဒီသူတို့ကဖြတ်တော်လို့ရှိရင်တောင်မှကိုက7မြင်းဆောင်ဆိုတဲ့အစီအစိမ့်နဲ့ပေါ့နော်ငါ့ကိုများသူခုစစ်ပြီးတော့များအပြစ်ချမလားအဲ့လိုစိတ်ဓာတ်ရောရှိတယ်ချင
်းရခိုင်မျိုးသမီးတူပြောတာကိုကြားခဲ့ကြရတာဖြစ်ပါတယ်ဒီအကြောင်းမင်းမြန်းချက်သတင်းပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူဖားကန့်မြို့မှာဖြစ်ခဲ့တဲ့မြေပြိုမှုနောက်ဆက်တွဲသတင်းစစ်ကောင်စီကဒရုန်းတွေကိုအသုံးပြုပြီးတိုက်ခိုက်တာနဲ့ထိုင်းမြန်မာနယ်စပ်အွန်လိုင်းလိမ်လည်မှုတွေနဲ့ပတ်သက်တဲ့သတင်းတွေကိုကြားကြရမှာဖြစ်ပါတယ်။ဒါ့အပြင်ဗုဒ္ဓဦးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့တူပြောပြပေးပါမယ
်။အစ္စရေးနဲ့ဟာမတ်အကြားဂါဇာမှာဖြစ်နေတဲ့စစ်ပွဲအဆုံးသတ်စင်မဲ့အပြစ်ခတ်ရစေသဘောတူညီချက်ရနိုင်ဖို့စစ်ဆန်ညီနိုင်မှုတွေဒီကနေ့ဇန်နဝါရီလ15ရက်နေ့မှာစူးစမ်းနေကြပါတယ်ဒီချိန်ထဲမှာပဲဂါဇာအလယ်ပိုင်းနဲ့တောင်ပိုင်းဒေသတွေကိုလေကြောင်းကဒီကနေ့တက်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောပါတယ်ဂါဇာကခန်းယူနစ်နဲ့ DAL ဘလာတို့မှာရှိတဲ့ဟာမတ်စ်ပြည်မှတ်တွေကိုတက်ခတ်ခဲ့ခြင်းဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်သဘောတူညီချက်ရနိုင်ဖို့အတော်လေးနှိစက်နေပြီလို့အမေရိကန်နဲ့ကာတာနိုင်ငံအရာရှိတွေကမနေ့အင်္ဂါနေ့မှာပြောကြားခဲ့ပေမဲ့သဘောတူညီချက်ပါအချက်လက်တချို့ကိုအသေးစိတ်ထပ်မံဆွေးနွေးဖို့လိုနေသေးတယ်လို့သတိပေးပြောဆိုပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့အပြစ်ခတ်ရစေသဘောတူညီချက်ရဖို့အရင်ကတည်းကပိုပြီးနှိစက်လာနေပြီဖြစ်တဲ့အတွက်သဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဒါပေမဲ့သဘောတူနိုင်မှုဟာမတ်စ်ဘက်ကနောက်ဆုံးအဖြေပေးရမှာဖြစ်ကြောင်းဝါရှင်တန် DC မြို့မှာမနေ့အင်္ဂါနေ့ကပြောခဲ့ပါတယ်ခင
်ဗျရုရှားဘက်ကနေဒရုန်းတွေအပါအဝင်လေကြောင်းကနေယူကရိန်းကိုပစ်ခတ်တိုက်ခိုက်ခဲ့ပြီးဒေတာရင်းကအရေးပါတဲ့အခြေခံအဆောက်အအုံပျက်စီးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာပြောပါတယ်ယူကရိန်းပြည်သူတွေရဲ့နေစဉ်လူနေထိုင်မှုဘဝတွေအတွက်အခြေခံလိုအပ်တဲ့သဘာဝတန်ခွေနဲ့လောင်စာတွေဖြန့်ဖြူးပေးတဲ့စနစ်တွေကိုပါပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ယူကရိန်းသမ္မတကပြောဆိုပါတယ်မစ်ဆိုင်းဒုံအစင်40ဒရုန်းအစင်80လောက်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အဲ့ဒီတဲက30ကျော်ကိုပစ်ချနိုင်ခဲ့လို့လည်းသူကပြောပါတယ်။လေကြောင်းရန်ကာကွယ်ရေးအတွက်အကူအညီထောက်ပံ့ပေးတဲ့မဟာမိတ်တွေကိုကျေးဇူးတင်ကြောင်းဒါပေမဲ့ဆက်ပြီးတိုးမြင့်လှုပ်ဆောင်သွားဖို့လိုနေတယ်လို့လည်းတမရဇလန်စကီကပြောပါတယ်။လေကြောင်းရန်ကာကွယ်ရေးအတွက်ထောက်ပံ့ဖို့ပြီးခဲ့တဲ့Washington DC နဲ့ဂျာမနီနိုင်ငံမှာပြုလုပ်တဲ့ NATO အစည်းအဝေးမှာဂရုပြုထားတာတွေအပြည့်အဝအကောင့်ထဲဖော်နိုင်ခြင်းမရှိသေးဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ရှင်။
ကာကွယ်ရေးဝန်ကြီးအဖြစ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရွေးချယ်ထားတဲ့ Pete Hegseth ကအမေရိကန်စစ်တပ်အတွင်းတရားကောင်စိတ်ဓာတ်ပြန်လည်ရှင်သန်ကြီးထွားလာအောင်လုပ်မယ်လို့သူ့ကိုယာရုခန့်ရေးအတွက်အထက်လွှတ်တော်မှာမနေ့ဇန်နဝါရီလ14ရက်နေ့မှာကျင်းပတဲ့ကြားနာပွဲအတွင်းထွက်ဆိုခဲ့ပါတယ်အရက်အလွန်ကြုံတောက်တာအမျိုးသမီးတွေအပေါ်လင်မဲဆန်ရအနိုင်ကျင့်တာတွေရှိခဲ့ဘူးတဲ့ဆိုတဲ့ဆွဆွချက်တွေအတွက်လွတ်တော်အမတ်ရဲ့မိကွန်းတွေကိုလည်းရှောင်တိန်ခဲ့ပြီးသူ့ရဲ့စစ်ဖက်ဆန်ရအတွေ့အကြုံတွေကိုသာအဓိကပြောခဲ့တာပါသူစစ်မှုထမ်းခဲ့စဉ်ကလှုပ်ဆောင်ခဲ့တဲ့အချက်တွေပေါ်အခြေခံပြီးသူ့အနေနဲ့ဒီယာဒူးနဲ့ထိုက်တန်ခြင်းရှိမရှိဆိုတာဆုံးဖြတ်ဖို့ပြန်လည်ဖြေကြားခဲ့ပါတယ်ဟက်ဆက်ဟာရှေ့တန်းမှာတပ်ပွဲတို့ကြုံရှိမှုသူတူဖြစ်တဲ့အပြင် Fox ရုပ်သံသတင်းဌာနမှာလည်း Anchor အဖြစ်တာဝန်ထမ်းဆောင်မှုသူဖြစ်ပါတယ်ကြားနာပွဲအတွင်း Illinois ပြည်နယ်အထက်လွှတ်တော်အမတ် Tammy Duckworth ကအာဆီယံအဖွဲ့ဝင်ဆန်နိုင်ငံရှိတဲ့အထက်ကတနိုင်ငံရဲ့နာမည်ကိုပြောပြပါလို့မေးတဲ့အခါမှာတော့ဟက်ဆက်အနေနဲ့ဖြေဆိုနိုင်ခြင်းမရှိပါဘူးခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာဖြစ်နေတဲ့တော်မီကြောင့်မလို့တေဆုံးသူဟာ25ဦးထိရှိနေပြီဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဦးနေ့မှာလည်း6တွေ့ပြီးတော့လေပြင်းတိုက်ခိုက်တဲ့အတွက်ကြောင့်မိကူးဆက်နိုင်တဲ့အန်နီကိုသတိထားဖို့အတွက်အမျိုးသားမိုးလေဝသဌာနအပါအဝင်ဒေသဆိုင်ရာအာဏာပိုင်တွေကသတိပေးချက်တွေထုတ်ပြန်ထားပါတယ်။ Lu Tong Zhe Lao Piao Song Lise Pite Dwe Ti Song Du Yi Dwe Ha Do La Nai Nai Lu Le Los Angeles Mural Wenga Pyo Ba De. Inga Ni Ma Li Tai Nong A Khan Man Tha Ra The Yo Cha Ke Bi Me. A Chi Ni Ri Ha Thain Chong Nai Jin Mi Shi De Be Ne Boudo Ni Ni Le Bai Lao Ma Le Le Bian Tai Khai Nai Ne Lu Mu Li Wa Ta Tha Na Ga Tri Pi Che Thauk Pyan Tha Ba De. Mi Tat Tat Phwe Ri Ha Tanin La Ni Re Ya Sa Tin Lao Chuan Ke De Naw Tha Nia Ta Khu A Pyin Adika Tommy Lao Chuan Ni De Nia Na Khu Go มีทิ้งชုံနိုင်ဖို့ကြိုးစားလှုပ်ဆောင်ပြီးမယ်လေလေပြင်းတိုက်ခိုက်မှုကြောင့်အခက်အခဲကြုံနေကြပါတယ်တော်မီဟာ96စတူရန်ကီလိုမီတာအကျယ်ဝင်းလောင်ကျွမ်းငယ်ပြီးအဲ့ဒီနေရာနေဆက်ရှိရာခိုင်နှုန်းဟာဒီကနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာလောင်ကျွမ်းခဲ့တာဖြစ်ပါတယ်ရှင်
Pure American dan nyabe mema bada season ni ko nya 9 nai ga ni 10 nai thi 9 meter 19 kilohertz 1553 nya 9 meter 25 kilohertz 1180 nya 9 meter 30 kilohertz 9963 nya ro pye sene tinung ri ma 9 meter 190 kilohertz 1505 ga ni pyo thau lwin pe ni ba de shin
Pure American dan ga ni boudhou ni nyabe tin ni ko select tin pya pe ni ya ba khanya တောင် ကိုရီးယားမှာ CO2 ရေကျင်ညာခဲ့တာကြောင့်အရာတို့ကဆိုင်ငံ့ခံထားရတဲ့သမရယုံစုယိုးကိုအာနာပိုင်တွေကဒီကနေ့ဇန်နဝါရီလ 15 ရက်နေ့မှာထင်းသိမ်းလိုက်ပါတယ်အကျင့်ပြတ်ချစားမှုတပ်ဖြည့်ရေးအေဂျင်စီအနေနဲ့သူ့လုပ်ရတဲ့ပတ်သက်လို့စုံစမ်းစစ်ဆေးကိုမရှိပေမဲ့လည်းသူ့ထွက်တန်ယုံမဖြစ်စေလိုတာကြောင့်ပူးပေါင်းဆောင်ရွက်တာဖြစ်ကြောင်းယုံကပြောပါတယ်ဒီကနေ့မနေ့အစောပိုင်းကရဲအင်အား 3000 လောက်ဟာသူနေထိုင်တဲ့အဆောက်အုံကိုဝိုင်းရံပြီးဖမ်းဆီးဖို့ကြိုးစားခဲ့ပြီးတဲ့နောက်ယုံကအဖမ်းခံခဲ့တာပါတောင်ကိုရီးယားသမိုင်းမှာအာနာလက်ရှိသမ္မတတယောက်ကိုအခုလိုဖမ်းဆီးတာဒါပထမဆုံးကျင်လည်းဖြစ်ပါတယ်ယုံပေါ်အာနာအလွဲ၃၀၀လောက်မှုအကျင့်ပြတ်ချစားမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့တရားရုံးက5ခေါ်ခဲ့ပေမဲ့လည်းလာရောက်ဖို့ပြက်ကွက်ခဲ့တာကြောင့်ဖမ်းဝရန်ထုတ ူလိုက်ပါသွားခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံအရှိဘက်ချန်ထိုင်းနယ်စပ်အနီးကြားဖြန့်အွန်လိုင်းလေလံမှုတွေကိုအဓိကလုပ်ကိုင်နေတဲ့နေရာမှာဂျပန်နိုင်ငံသား6ဦးအပါအဝင်အများအပြားဖမ်းဆီးခိုင်းစီခံထားရတယ်လို့လူကုန်ကူးခံရသူတွေအရေးဆောင်ရွက်နေတဲ့ထိုင်းရဲဘက်အဖွဲ့အစည်းတစ်ခုကထုတ်ပြန်ပြောဆိုလိုက်ပါတယ်ဂျပန်သတင်းစာတစ်ဆောင်ဖြစ်တဲ့ The Asian Shinbun ကဒီကနေ့ဗုဒ္ဓဟူးနေ့မှာရေးသားဖော်ပြလိုက်တာပါဖန်စီခံထားရတဲ့ဂျပန်နိုင်ငံသားတွေဟာအမျိုးသား5ဦးအမျိုးသမီး2ဦးဖြစ်ပြီးသူတို့ရဲ့နိုင်ငံကူးလက်မှတ်တွေကိုတင်စီခံထားရတဲ့အတွက်သူတို့ကိုကယ်ထုတ်ဖို့အခက်အခဲဖြစ်နေတယ်လို့အကူအညီပေးနေတဲ့အဖွဲ့ရဲ့ဇန်နဝါရီလ9ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဂျပန်အစိုးရကြီးကတော့ဂျပန်နိုင်ငံသားတွေကိုကာကွယ်စောင့်ရှောက်ဖို့တုံ့ပြန်ဆောင်ရွက်သွားမယ်လို့တိုကျိုမှာဇန်နဝါရီလ14ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံဘက်ခြမ်းကကြားဖြန့်လိင်လည်မှုလုပ်ငန်းတွေမှာအနည်းဆုံးနိုင်ငံပေါင်း22နိုင်ငံကလူပေါင်း6000လောက်ဖမ်းဆီးခိုင်းစေခံထားရတယ်လို့ယုံကြည်ကြောင်းထိုင်းရဲဘက်အဖွဲ့အစည်းရဲ့အစီရင်ခံစာမှာလည်းဖော်ပြထားပါတယ်။အဲ့ဒီထဲမှာတရုတ်နိုင်ငံသား3900လောက်ပါဝင်တယ်လို့လည်းဖော်ပြထားပေမဲ့မြန်မာနိုင်ငံရဲ့ဘယ်ခြမ်းမှာရှိနေတယ်လို့နေရာအတိအကျဖော်ပြထားခြင်းတော့မရှိပါဘူးရှင်။
နေဆက်ကအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုနှိမ့်နှင်းဖို့အတွက်ကရင်တိုင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်ကြတဲ့ DKBA နဲ့ BGF နေကြားဆောင်တပ်တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေဒီကနေ့မြောက်ဝတီမြို့မှာတွေ့ဆုံဆွေးနွေးပါတယ်။နေဆက်လူကုန်ကူးမှုတွေတပ်ဖြတ်ရေးနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေမလုပ်ဖို့အသက်မပြည့်သေးတဲ့သူတွေကိုအာရမခန့်စစ်တာတွေမလုပ်ဖို့နဲ့ငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုခွင့်မပြုဖို့ဆွေးနွေးသဘောတူကြတဲ့အကြောင်းဒီသကမဲဆောက်မီဒီယာသတင်းတွေမှာဖော်ပြပါတယ်။အင်းနီချင်းထိုင်းနိုင်ငံကိုလာရောက်တဲ့အာရှနိုင်ငံတွေကနိုင်ငံသားတချို့မဲဆောက်တစ်ဖက်ကငွေလင်ကိုင်းတွေကဖျားယောင်းခေါ်ဆောင်သွားတဲ့အတွက်ပြန်ကယ်ဆယ်ရတဲ့သတင်းတွေရက်ဆက်ထွက်ပေါ်လာနေချိန်မှာကရင်တိုင်းသားလက်နက်ကိုင်အဖွဲ့တွေတရုတ်လုပ်ငန်းရှင်တွေနဲ့တွေ့ဆုံတာဖြစ်ပါတယ်။အွန်လိုင်းကနေဆက်အွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုကရင်တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကအကာအကွယ်ပေးထားတယ်ဆိုတဲ့ပြောဆိုချက်တွေလည်းထွက်ပေါ်နေပါတယ်။ကြားဖြတ်ငွေလင်ကိုင်းတွေကခီးစက်တချို့ကိုအတင်းကျခေါ်ဆောင်သွားတဲ့သတင်းတွေကြောင့်ထိုင်းနိုင်ငံကိုလာရောက်မဲ့အထူးသဖြင့်တရုတ်နိုင်ငံသားတွေတော်တော်များများခီးစင်နေဖျက်သိမ်းလိုက်ကြသလိုထိုင်းနိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်လာနေပါတယ်။အွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုနင်းနေရေးထိုင်းနိုင်ငံအပေါ်တခြားနိုင်ငံတချို့ကလည်းဖိအားပေးနေကြပါတယ်။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံအတွင်းကအွန်လိုင်းငွေကြေးလိမ်လည်မှုလုပ်ငန်းတွေမှာနိုင်ငံပေါင်း22နိုင်ငံကလူပေါင်း6000ကျော်လောက်ထိန်းသိမ်းခံရပြီးအာရမခန့်စီခံရတဲ့အကြောင်းလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကမကြသေးခင်ရဲ့ပိုင်းကပဲထိုင်းလူခွင့်ရေးကော်မရှင်ကိုတင်ပြထားပါတယ်။အများစုဟာတရုတ်နိုင်ငံသားတွေဖြစ်တယ်လို့ပြောဆိုကြပါတယ်။ဒီနေ့အစည်းအဝေးကို DKBA အဖွဲ့ခေါင်းဆောင် Bumuji Sosan on BGF Nejazan Tapwe Gangzong, Bumuji Sochidune, Dio Lungan Shinde, Suzubong, Chausel out there, Kajabakame.
Nimanangema, Nangan Jang, we Ubrime, Yangcha, Lele, Suresu Sweetane, Ludachugo, Ye, you like Jang Sigan Sigar, the Intopian like Barre, DMO in Nangan Yang, we way you Yangcha, Lele, Lubogo Nasata Ugo, Sizi Sanya Kerama, Go Ugo, Mufin, Ye, you Tabido. Now tell Chaugo, let ye unite most sellers, Sawyer Nidel, Lumanang and Bobanga. Many Zenoila Salia Niga, yes, when a Topian Tina like Barre, Topian Tare, Nangan Yang, we see men can go Ubri Rigo, Nangan Yang, we lele, young way, long and look into the line out in Shimshi Surago, Lilans, the Savior, Linesim Mishibe, young way, long needed Durigo, Porto, ye unite Lule Pio Barre, Nimanang and Manatana Setacune, Sita Anna, they mean now buying Siboa ye bo, Yaka Larama, we damn Bucha Semu, Nangan Yang, we name, we lay no. နှုတ်နေမတည်ငြိမ်မှုတွေကြုံနေရတာလည်းဖြစ်ပါတယ်ဘိုးဘန်ထုတ်ပြန်ချက်ထဲမှာငွေလဲနှုတ်တည်ငြိမ်ပြီးတော့ဈေးကစားမှုတွေမဖြစ်စေအတွက်သွင်းကုန်လုပ်ငန်းရှင်တွေလိုအပ်တဲ့နိုင်ငံညာငွေတွေကိုအွန်လိုင်းငွေကြေးလဲလှယ်တဲ့နေရာတွေကလဲပေးတာနိုင်ငံညာကိုအကြောင်းမျိုးမျိုးနဲ့ထွက်ခွာသူတွေအတွက်အသေးဆုံးနိုင်ငံညာငွေကိုလည်းပုဂ္ဂလိကဘဏ်တွေရဲ့ငွေလဲဌာနတွေကရောင်းချပေးတာတွေကိ နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့တို့ပြပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အရင်ဆုံးတော့ဖားကန့်မြေပြိုမှုနဲ့ပတ်သက်တဲ့နောက်ဆက်သွဲသတင်းကိုပြောပြပေးခြင်းပါတယ်ကချင်ပြည်နယ်ဖားကန့်မြို့နယ်ကကြောက်စိမ့်လုတ်ကွက်တစ်ခုဟာတနင်္လာနေ့ကနွန်ကန်ပြုတ်ကျခဲ့တဲ့အတွက်ကြောင့်မလို့အင်ဂျင်50ကျော်နစ်မြုပ်ခဲ့ပြီးတော့လူအများပြားပျောက်ဆုံးနေပါတယ်ဒီကနေ့မနက်ထိရုပ်လောင်း20ကျော်ကိုထပ်မံတွေ့ရှိထားပါတယ်ဒေသခံတွေကတော့ပျောက်ဆုံးနေတဲ့သူ150လောက်တိရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ်ရှာဖွေလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေပေမဲ့ထပ်မံတွေ့ရှိဖို့ခက်ခဲနိုင်တယ်လို့လည်းပြောဆိုနေကြပါတယ်ဖားကန်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစုံမူကျော်ကပြောပြပေးပါအောင်ရှင
်ဖားကန်မြို့နယ်စိတ်မှုခြေရွာအုပ်စုကစပော့ခြေရွာမှာနွန်ကန်ပြိုကျတာကြောင့်တနင်္လာနေ့ကလူနေအိမ်ကြီး50လောက်နင်းမြုပ်သွားပြီးလူအများအပြားပျောက်ဆုံးခဲ့ပါတယ်အခင်းပစ်ပွားခဲ့တဲ့တနင်္လာနေ့ကရှာဖွေကယ်ဆယ်ရေးတွေဆောင်ရွက်ရမှာကနဦးရုပ်အလောင်း10လောက်တွေ့ရှိခဲ့ပါတယ်ဒီကနေ့မနေ့အထိရုပ်အလောင်း23လောက်တွေ့ရှိထားကြောင်းဖားကန့်ဒေတာကန်တူက VOA ကိုပြောပါတယ
်ဒီ23လောက်လောက်ပေါ်သလိုကြားတယ်ဒီမနေ့ဒီမနေ့ရုပ်ဆုံးအိမ်ကြီးတော့50ဆိုတော့အနည်းဆုံးတော့ကျွန်တော်ထင်တာတော့150ဝန်းကျင်အဲ့လောက်တော့ရှိမနော်ကျွန်တော်ခန့်မှန်းတာပေါ့တော့ဒါပေမဲ့အဲ့ရွာခံနေပြောနေရတော့150ကျားမှရှိတယ်လို့ပြောတာပဲ
လောလောဆယ်မှာတော့နွနေပြီးပျောက်ဆုံးနေသူတွေကိုဖားကန့်မြို့နယ်ကနိုင်ကူညီမှုအသင်းတွေကစုပေါင်းပြီးရှာဖွေရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့လည်းပြောဆိုပါတယ်အခြားဒေသကိုရောက်ရှိနေတဲ့ဖားကန့်မြို့ကန်တို့ကလည်းတည်ဆုံသူတွေရဲ့ရုပ်အလောင်းတွေထပ်မံတွေ့ရှိတဲ့အခြေအနေနဲ့ပျောက်ဆုံးနေတဲ့သူတွေအတိအကျခံမှန်းဖို့ခက်တဲ့အကြောင်းအခုလိုပြောပါတယ
်ခုသူတို့နော်နေတဲ့အနေပေါ်ရတာတော့20လောက်တော့ရတယ်ဒီကနေ့တည်ရတာတော့အဲပျောက်နေတာခံမှန်းတာတော့သူတို့ကတော့အနည်းဆုံးအိမ်ကိုတော့3ရောက်တော့ရှိနိုင်တယ်ဆိုအနေထားမျိုးတွေနဲ့ရောခံမှန်းကြတဲ့တချို့ကလည်းအတိအကျအဲ့လိုကလည်းမသိထားသေးဘူးအဲ့ဒါတော့အိမ်ကြီးကတော့50ကျော်60နီးနီးအဲ့လိုတွေတော့ခံမှန်းထားကြတာတည်း
ဖားကန့်မြို့နယ်ကြောက်စိမ့်လုပ်ငန်းကွက်တွေမှာနွန်ကန်ပေါက်ကြတာနဲ့မြေပြိုကြတာတွေမကြာခဏဖြစ်ပွားလေရှိပြီးဖြစ်စဉ်တိုင်းမှာလူအသေးအပြောက်တွေရှိခဲ့ပါတယ်။2020ခုနှစ်ဇူလိုင်လဆန်းကဝေခါရွာအနီးမြေပြိုမှုမှာတော့လူ180ကျော်သေဆုံးခဲ့ပြီးဒီသေဆုံးမှုဟာဖားကန့်မြို့နယ်အတွင်းအများဆုံးဖြစ်ပါတယ်။2019ခုနှစ်ဧပြီလမှာတော့မော်ဝမ်းကလေးရွာနွန်ကန်ကျိုးပေါက်မှုမှာတော့လူ54ဦးခန့်သေဆုံးခဲ့ပါတယ်။ဝေခါရွာမြေပြိုမှုမှာတော့သေဆုံးသူတွေဟာတောင်ကေပြန်ကမြေတွေရေကန်အတွင်းပြိုကျပြီးရေလိုင်းရိုက်တာကြောင့်ကြောက်တူးသူနဲ့ရေမစေးကြောက်ရှာသူတွေရေကန်အတွင်းရေနစ်သေဆုံးခဲ့ကြတာပါ။ဒီဖြစ်စဉ်မှာသေဆုံးသူရုပ်အလောင်းတွေဟာရေကန်မှာပြန်ပေါ်လာတာရှာဖွေတွေ့ရှိရလွယ်ပေမဲ့နွန်ကန်ကျိုးပေါက်ပြီးနွန်အောက်ရောက်သွားသူတွေကိုတော့ရှာဖွေဖို့ခက်ခဲနိုင်ကြောင်းဒေသခံတွေကပြောပါတယ်။တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကဖားကန့်ဒေသမှာဆက်ရန်တရားကြီးတွေအသုံးပြုပြီးကြောက်စိမ့်အလွန်အကျွံတူးဖော်နေတာနဲ့ထွက်လာတဲ့မြေစာတွေကိုစနစ်တကျမစွန့်ပစ်တာတွေကြောင့်အခုလိုလူအသေးအပြောက်များနေရကြောင်းထောက်ပြတာတွေရှိခဲ့ပေမဲ့ အခုချိန်အထိအစည်းအဝေးတကြပြုပြင်လှုပ်ဆောင်နိုင်တာမရှိသေးဘူးလို့ဆိုပါတယ်ဇန်နဝါရီလ23ရက်နေ့ကဖားကန့်မြို့နယ်စပော့ရွာနှွန်ကန်ကျိုးပေါက်မှုကြောင့်လူသေဆုံးမှုဖြစ်ပွားခဲ့ချိန်မှာပဲစံခါရွာနဲ့မဇွရန်ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်အရသာ6ယောက်သေဆုံးခဲ့တယ်လို့အခင်းဖြစ်ပွားရာအနီးမှာရှိတဲ့ဖားကန့်ဒေသခံတွေကပြောပါတယ်။ဖားကန့်မြို့နယ်အတွင်းနှွန်ကန်ပြိုကျမှုလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းတွေကိုစစ်ကောင်စီဘက်ကတော့ထုတ်ပြန်တာမတွေ့ရပါဘူး။
ဒီလိုဖားကန့်မှာမြေပြိုလို့လူသေဆုံးတဲ့သတင်းတွေနဲ့ပတ်သက်ပြီးကြားသိရတဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းပိုဟမ်မင်းကြီး Francis ကလည်း Vatican ကျောင်းတော်ကဒီကနေ့ဆူတောင်းပွဲမှာမင်ကြားခဲ့ပါဗျာ။အခုတော့ဆက်ပြီးတော့ရခိုင်ဘက်ကသတင်းတပုတ်နဲ့တင်ဆက်ပေးချင်ပါသေးတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရဲဆွန့်ခွာလာတဲ့လူငယ်တော်တော်များများကိုပြီးခဲ့တဲ့လတွေကစပြီးရန်ကုန်နဲ့တခြားမြို့တွေမှာစစ်ကောင်စီဘက်ကစစ်ဆေးဖမ်းဆီးတာတွေတိုးလှုပ်လာနေတယ်လို့ရခိုင်ဒေသခံတွေကပြောဆိုနေကြပါဗျာ။ဖန်စီစစ်ဆေးမှုတွေတိုးလာတာနဲ့အမျှရခိုင်တိုင်းသားလူငယ်တွေကလည်းလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။ရန်ကုန်ကသတင်းပေးပို့တာကိုအလိမ်မာကပြောပြပေးပါမယ်
။ရခိုင်ပြည်နယ်အတွင်းမြို့နယ်ဆလေးမြို့နယ်ကိုလက်လွတ်ဆုံးရှုံးပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့တွေဟာရန်ကုန်နဲ့တခြားမြို့ကြီးတွေကိုရောက်လာတဲ့ရခိုင်ဒေသခံလူငယ်တွေကိုအဓိကထားပြီးတော့ဖန်စီစစ်ဆေးတာတွေလုပ်နေတဲ့ဆိုတဲ့သတင်းတွေလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေသလိုဖန်စီခံရသူတွေနဲ့နှီးဆက်သူတွေကလည်းအတည်ပြုပြောဆိုကြပါတယ်။ဒီနေ့စာပိုင်းကစလို့ဖန်စီစစ်ဆေးမှုတွေများလာနေပြီးတော့ရန်ကုန်သမိုင်းနဲ့ကြောင်ပြောင်းဘက်တွေမှာနေတဲ့ရခိုင်လူငယ်တချို့ဖန်စီခံခဲ့ရတဲ့အကြောင်းရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ်
။ဟိုအတီးညီမနဲ့ပြီးတဲ့အမတယောက်နဲ့လည်းဟိုနီးစပ်တဲ့သူတွေဆက်မှာရရှိတယ်ရှင်ဟိုကဟိုတလော့တုန်းကသတင်းမှလည်းပါတဲ့အတိုင်းပဲသမိုင်းဘက်မှာရခိုင်တင်နန်းတက်နေတဲ့ရခိုင်လူငယ်တွေကိုဖမ်းတော့တယ်ဆိုတဲ့အထူးတော့ကြားတယ်ပြီးလို့ရှိရင်ကြောင်မြောင်ဘက်မှာလည်းရခိုင်လူငယ်နှစ်ယောက်ဟိုဒီဟာဆာရဖမ်းတော့တယ်ညခဏနိုင်လောက်မှအဲ့လိုမျိုးကြားတယ်ဆိုညီမပုံမှန်ချင်းကနေကြားတဲ့သတင်းပေါ့ရှင်အဲ့ဒါကြတော့ဟိုကအွန်လိုင်းကနေဖတ်တဲ့သတင်းတော့မဟုတ်ဘူးပေါ့
အခုလိုဖန်စီစစ်ဆေးမှုတွေကြောင့်ရန်ကုန်နဲ့တခြားမြို့ကြီးတွေကိုရောက်နေတဲ့ရခိုင်ဒေသခံတွေကြားစိုးရိမ်နေတဲ့အကြောင်းသူကဆက်ပြောပြပါတယ်
ညီမတို့ဒီကျောင်းတွေပါတယ်တော့တယ်အဲ့လိုမျိုးဆိုလို့ရှိရင်တောင်မှဘလောက်ထိစိတ်လုံခြုံမှုမရှိဘူးလဲဆိုရင်စစ်ကအဲ့ဒီသူတို့ကဖြတ်တော့လို့ရှိရင်တောင်မှကိုက7မြင်းဆောင်ဆိုတဲ့အသီးစိတ်နဲ့ပေါ့နော်ငါကောများသူတို့ကိုအခုခုစစ်ပြီးတော့များအပြည့်ချမလားအဲ့လိုစိတ်ကြတော့ရှိတယ်ရှင်ရခိုင်တယောက်ဖြစ်နေတာဟိုဘလို့ပြောမလဲအပြည့်သားတယောက်လို့သူတို့ကစံနေတဲ့ပုံစံမျိုးတွေရှိတဲ့ခါကျတော့အဲ့ဒါကြောင့်သူရင်စိတ်ကတော့အရန်ရှိတာပေါ့ဟိုတော်လို့တော်ရလာတဲ့ဆိုရင်လည်းထင်ထင်ပြီးတော့ပဲအဲ့လိုတော်လာနေရတာဟိုတောင်းတိုင်းဆိုအပြင်မထွက်ဘူးပေါ့နော်အဲ့လိုမျိုးပဲ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတက်တော်အေအေချာတကြောပြန်တိုက်ပွဲတွေစတင်ဖြစ်ပွားတဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလအကုန်ပိုင်းလောက်ကစပြီးတော့ရခိုင်ဒေသခံတွေအိုးအိမ်ဆုတ်ခွာပြီးတော့ဘေးကင်းမဲ့နေရာတွေကိုထွက်ပြေးတိမ်းရှောင်နေကြရတာပါအဲဒီကလူငယ်တော်တော်များများနဲ့ပတ်စံတက်နိုင်တဲ့ရခိုင်ဒေသခံတွေကတော့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေနဲ့တခြားမြို့ကြီးတွေကိုပြောင်းရွှေ့နေထိုင်ကြပါတယ်။ဒီရခိုင်လူငယ်တွေဟာဘဝတူးတက်ရာတူးတက်ကြောင်းအတွက်ရောက်လာတာရှိသလိုတချို့ဟာလည်းမိသားစုစားဝတ်နေရေးအတွက်အလုပ်တစ်ခုခုလုပ်ကင်နိုင်ဖို့လာကြတာလည်းဖြစ်ပါတယ်။ဖန်စီမှုတွေရှိနေပေမဲ့စားဝတ်နေရေးအတွက်ဆက်လက်နေထိုင်နေရဆဲပဲလို့ရန်ကုန်မှာတင်တန်းတက်နေတဲ့ရခိုင်ဒေသခံလူငယ်တယောက်ကပြောပါတယ်။
တော်တော်များများလူငယ်တွေကတော့ကျွန်တော်မြင်လို့ဆိုရင်ဒီကျွန်တော်တို့ဟိုလက်ရှိမှာပေါ့ကျွန်တော်တို့ရခိုင်မှာဆိုရင်ဒီအစိမ့်ပညာရေးတက္ကသိုလ်ပညာရေးလို့ပညာရေးခွင့်လန့်တွေဟိုလက်လက်မီမှုလုံးဝမရှိတဲ့အရှင်တွေကအဲဒါကြောင့်ကျွန်တော်တို့ကဒီရန်ကုန်မှာနေပြီးရင်ဒီပြည်ပနိုင်ငံခုခုမှာကြောင်းကျဲလို့ရမလားဟိုဒီအလောက်တိုင်းနဲ့လာခဲ့ပြီးရှင်လေအလောက်လောက်ခွင့်ရမလားပေါ့နော်အဲ့လိုကိုယ့်ရဲ့တူးတဲ့တူးတဲ့ကြောင်းကလာကြတဲ့လူတွေမျှော်တယ်တော်မျိုးရတယ်ဒီပင်လန်းတဲ့အကြောင်းတဲ့ဟိုရင်းကန်နေကြတဲ့လူတွေကြီးကြီးလို့မြင်နေကြတာဟုတ
်စစ်ကောင်စီအနေနဲ့အခုလိုရခိုင်လူငယ်တွေကိုဘာကြောင့်ပြစ်မှတ်ထားပြီးတော့ဖမ်းဆီးစစ်ဆေးတာတွေလုပ်တယ်လဲဆိုတာတိတိကျကျမသိပေမဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့ကိုလက်လွတ်ဆုံးရှုံးခဲ့တဲ့အတွက်ဖြစ်နိုင်တယ်လို့ရခိုင်ပြည်နယ်ကပြောရွှေ့နေထိုင်တဲ့အမျိုးသမီးတူကပြောပါတယ်
ဟိုဘက်မှာရခိုင်ဘက်မှာစစ်ရှုံးပြီးတော့ပြည်မရောက်နေတဲ့လူငယ်တွေကိုတမင်တကာတက်တက်ကိုမြစ်တာလို့ပဲညီမအမေနဲ့ရှင်ကြွမနိုင်တော့အိမ်မီးရှိုးရှင်တဲ့သဘောပဲအဲ့လိုမျိုးသူတို့လက်ထဲရောက်နေတဲ့လူတွေကိုဟိုကအပြည့်ချတာပေါ့နော်ညီမကတော့အဲ့လိုပဲနေနေရှင်
အခုလိုရန်ကုန်နဲ့မြို့ကြီးတွေကိုပြောင်းရွှေ့လာတဲ့ရခိုင်လူငယ်တွေဖမ်းဆီးခံရတာနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာပြောဆိုတာမရှိသေးပါဘူး။ဒါအပြင် VOA အနေနဲ့လည်းလက်ရှိပြီးမှရောက်ရခိုင်ဒေသခံဗန်နတ်ဦးကိုစစ်ကောင်စီကဖမ်းဆီးထားတယ်လို့ဆိုတာတိတိကျကျအတည်မပြုနိုင်သေးသလိုအစီအလာတွေနဲ့တီးခြားအတည်ပြုချက်ရဖို့ကြိုးစားနေဆဲဖြစ်ပါတယ်။ရခိုင်နဲ့တခြားမြို့တွေကိုပြောင်းရွှေ့လာတဲ့ရခိုင်ဒေသခံတွေကတော့ဖမ်းဆီးခံရမှာကိုနေ့စဉ်နဲ့အများစိုးရိမ်နေကြတာပါရှင်။
ရခိုင်လူငယ်တွေနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရပြီးမှာတော့အခုဆက်ပြီးပြောပြမှာကမြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဒေသကာကွယ်တပ်ဖွဲ့ PDF တွေဟာဒရုန်းတွေကိုတိုက်ခိုက်ရေးမှာထိထိရောက်ရောက်အသုံးပြုခဲ့ကြတဲ့အတွက်အာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တွေဟာနေမြေတွေအများအပြားဆုံးရှုံးခဲ့ကြပါတယ်။အခုခါမှာတော့စစ်ကောင်စီတပ်တွေကိုယ်တိုင်ကခင်မီဒရုန်းတွေကိုတိုက်ခိုက်ရေးမှာပြန်ပြီးတော့အသုံးပြုလာတာကိုတွေ့ရပါတယ်။ဒီအကြောင်းကို AFP သတင်းတပုတ်ကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်။
ရှမ်းပြည်နယ်တောင်ပိုင်းအတွင်းရှိကယားပြည်နယ်အစပ်ကမိုးပြဲမြို့နယ်ထဲမှာစိုးမိုးထားတဲ့နယ်မြေကိုကင်းလည်နေကြတဲ့ကယန်းလက်နက်ကိုင် KNA တပ်ဖွဲ့ဝင်တွေရဲ့ကားတစ်စီးနောက်ကိုစစ်ကောင်စီခင်မီတိုက်ခိုက်ရေးဒရုန်းတစ်စင်ဝေဟင်ကနေလိုက်လာပါတယ်။မြူနင်းတွေကြားကနေမောင်းနှင်လာတဲ့ကားဟာအိမ်တိုင်အနီးမှာရပ်ပြီးလိုက်ပါလာတဲ့ KNA တပ်ဖွဲ့ဝင်တွေဟာလည်းအနီးအရှိတစ်တော်တဲကိုအလင်းမြန်ပုံးလိုက်တဲ့အချိန်မှာဒရုန်းမော်ကနေဘုံးဖြုတ်ချပေါက်ကွဲတန်ကြားလိုက်ရပါတယ
်။ပြောတာပြောင်းလဲမှုရှိတာကတော့ဒီနိပညာပိုင်းတော့သူတို့ကပြောင်းလဲမှုရှိတယ်။ဒါတော့အရင်တော့သူတို့ကလူကိုအရင်ထိုးတယ်။နောက်မှသူလူကိုအရာအောင်ယဉ်ထိုးတော့ပေါ့အခုကမြို့မဟုတ်ပဲနဲ့သူကနီးပညာပိုင်းနဲ့တွားကြတော့သူက drone နဲ့ပြန်တွားတယ်ဥမာလူကဘာလို့သူရဲ့နောက်လက်စစ်သားကနောက်မှတက်လာအမျိုးအမျိုးရှိပေါ့သူရဲ့နီးပညာရတဲ့ drone ကကြတော့ဒီအရန်ကိုမြင်နေတာပေါ့နော်ဒီသူရဲ့ drone ရဲ့ပြာကလည်းရမ်းမြင်တယ်နောက်မှသူတို့ကသူတို့ drone ရဲ့ပြန်တန်းတယ်မို့လဲကျွန်တော်ရဲ့ရှင်တော့အများကြီးကွာဟာမှုရှိတယ်ပေါ့နော်သူရဲ့ drone ပြန်တန်းတယ်မို့ကမိသားစုထောင်းနေ1500ကျားမှာသူတို့ပြန်တန်းတဲ့ကြောင့်မလို့ကျွန်တော်တို့ကရှိတဲ့ကြံပါလေအာသူတို့ရဲ့ drone ကိုဖျက်နိုင်ဖို့ကလည်းအဆင်တော့မရှိသေးဘူးပေါ့
အရင်ကစစ်ကောင်စီကိုစတင်ခဲ့ကြတဲ့တိုင်းရင်းသားတပ်ဖွဲ့ဝင်တွေဟာမောင်ကိုဈေးကွက်ကနေအလွယ်တကူဝယ်ယူလို့ရတဲ့တရုတ်နိုင်ငံလုံး drone တွေကိုကြဲကြဲပြန့်ပြန့်အသုံးပြုခဲ့ကြပါတယ်ဒါကြောင့်ပြီးခဲ့တဲ့2023ခုနှစ်နှစ်ကုန်ပိုင်းလောက်ကစစ်ကောင်စီဟာရှမ်းပြည်နယ်အရှေ့မြောက်ပိုင်းဒေသမှာညီနောင်မဟာမိတ်သုံးဘွဲ့ကိုအကြီးအကျယ်ဆစ်ရှုံပြီးနယ်မြေအများအပြားဆုံးရှုံးခဲ့ပါတယ်အမည်မပေါ်လိုတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အရာရှိတချို့ကလည်းသူတို့အနေနဲ့ဤပညာပိုင်းမှာအားနည်းမှုတွေရှိတယ်ဆိုတာကို AFP ကိုဝန်ခံပြောဆိုခဲ့ကြပါတယ်စစ်ကောင်စီခေါင်းဆောင်ကိုယ်တိုင်ကလည်းနိုင်ငံအမည်မဖော်ပြပဲနိုင်ငံခြား drone ကျွမ်းကျင်သူတွေကတိုင်းရင်းသားလက်နက်ကိုင်တွေကိုအကူအညီပေးနေကြတယ်လို့တိုင်းသိပြည်သိဆွဆွဲပြောဆိုခဲ့ပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်မှနှစ်2024နိုဝင်ဘာလထဲမှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအာဏာသိမ်းပြီးပထမအဦးဆုံးအချိန်တရုတ်နိုင်ငံကိုတွားရောက်ခဲ့က drone ထုတ်လုပ်တဲ့စက်ရုံတွေကိုလေ့လာခဲ့ပါတယ်အဲ့ဒီနောက်အခုဆိုရင်စစ်ကောင်စီတပ်တွေဟာပိုမိုခင်မီတဲ့ drone တွေကိုတိုက်ခိုက်ရေးမှာအသုံးပြုလာကြပါတယ်။ကယားပြည်နယ်ဒေသအခေါ်ကင်းနီပြည်မှာစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဝင်တွေအကြားတိုက်ပွဲတွေအဆက်မပြတ်ပြင်းထန်နေတဲ့အတွက်ဒေသခံတွေဟာပြည်တွင်းစစ်ပြေးဒုက္ခသည် IDP အဖြစ်ပြေးလွှားနေကြရပါတယ်။မိုးပြဲကနေမိနစ်အနည်းငယ်ကားမောင်းသွားရတဲ့ဖဲကုံမြို့နယ်တဲကဖြစ်တယ်လို့တိဆောက်ထားတဲ့ဒုက္ခတဲ့စကမ်းမှာစစ်ပြေးဒုက္ခတွေတွေနဲ့ပြည်နေပါဗျ။အဲ့ဒီအထက်မှာဒေါ်လွေးစားတို့မိသားစုလည်းအပါအဝင်ဖြစ်ပါတယ
်။ဒီနေရာမှာပဲလောက်ကြကြနေရဖို့ဆိုမပြောတော့မပြောနိုင်ဘောနော်အဲ့ဒီခုပဲတနာကြီးတာမကြရဘူးဆိုပေမဲ့သူတို့ drone နဲ့လေရင်နဲ့အမျိုးစိတ်ထဲမှာတော့အမျိုးတို့ဟာချိနေဘောနော်ဒီအနာမသိခင်ကျမတို့မိသားစုတော့သူများလိုအလဲအလားလောက်ကြပြီးကိုအိုးနဲ့ကိုအိမ်နဲ့အဲ့ဒီစပါကြီးတို့ဘာညာမျိုးရှိတယ်စပါလဲတော်တော်ရတယ်အန်ဒီဒါမဲ့နောက်ဆုံးတော့ပါသွားအကုန်လုံးပါပါတခုမှမပါနောက်ကျမယောက်ျားလဲဒါစိတ်ဓာတ်ကျသွားတာ
အခုဆိုရင်မိုးပြဲနေနဲ့အနီးတစ်ဝိုက်မှာစစ်ပြေးဒုက္ခတွေပေါင်း3,000-3,000ကျော်ဝင်ရောက်ခိုလုံနေကြပါတယ်။ဒါဆိုရင်ကင်းနီပြည်လူဦးရေရဲ့သုံးပုံတစ်ပုံထက်တောင်ပိုပါတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ။
ခုတော့ထိုင်းမြန်မာနယ်စပ် online လိင်လည်မှုတွေနဲ့ပတ်သက်တဲ့သတင်းသဘောကိုပြပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်မှာအခြေစိုက်ထားတဲ့ online လိင်လည်ခိုင်းတွေကိုနှိမ်နှင်းဖို့ဟောင်ကောင်ပြည်သူတွေကိုကာကွယ်ဖို့ဆိုပြီးဟောင်ကောင်ကိုယ်စားလှယ်အဖွဲ့ကထိုင်းရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးမှုချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာနိုင်ငံတကာပြည်သူတွေကိုအန္တရာယ်ပေးနေတဲ့လူကုန်ကူးခိုင်းနဲ့ call center တွေကိုထိထိရောက်ရောက်နှိမ်နှင်းဖို့သဘောတူခဲ့ကြပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မြရီခရိုင်အတွင်းကကြားဖြန့် online လိမ်လည်ခိုင်းတွေထဲလူကုန်ကူးခံရတဲ့တရုတ်ဆောင်ဝမ်ရှင်းရဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာထိုင်းနိုင်ငံကိုလာလေရင်ပြီးခဲ့တဲ့သတင်းပတ်ကပျောက်ဆုံးသွားခဲ့တဲ့တရုတ်အမျိုးသမီး၂ယောက်ကိုထိုင်းရဲကရှာဖွေတွေ့ရှိပြီးတရုတ်နိုင်ငံကိုပြန်ပို့လိုက်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးမှူးချုပ်ဗိုလ်ချုပ်ကြီးထက်ချိုင်းပထနီလာဘတ်ကဆိုပါတယ်ဒီနောက်မှာတော့ထိုင်ဝမ်ကကြေတဲ့တူလဲလူကုန်ကူးသူတွေအွန်လိုင်းလိမ်လည်ခိုင်းနေထိုင်ရောက်ပြီးနှိပ်စက်ခံရတဲ့ဒဏ်ရာတွေနဲ့ပြန်လည်လွတ်မြောက်လာခဲ့တာပါအသက်28နှစ်အရွယ်ကကြေတဲ့ဟာဇန်နဝါရီလ14ရက်နေ့မှာနေရပြန်ခဲ့ကြောင်းထိုင်းသတင်းတွေမှာပါရှိခဲ့ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့မှာတော့မြန်မာနယ်စပ်ကြားဖြန့် online လေလေရာဇဝတ်ခိုင်းနေတဲ့မှာပျောက်ဆုံးနေတဲ့သူအားလုံးလွတ်မြောက်ရေးအတွက်ထိုင်းနိုင်ငံလုံခြုံရေးအာဏာပိုင်တွေနဲ့တွေ့ဆုံဖို့ဟောင်ကောင်လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တစ်ဖွဲ့လည်းလာရောက်ခဲ့ပါတယ်။အဲ့ဒီအဖွဲ့ဟာထိုင်းနိုင်ငံကတရုတ်တန်ယုံအာဏာပိုင်တွေသက်ဆိုင်ရာထိုင်းအာဏာပိုင်တွေနဲ့တွေ့ဆုံခဲ့ပြီးတော့ကြားဖြန့် online လိမ်လည်ခိုင်းနေမှာပိတ်မိနေသူတွေကိုရှာဖွေရမှာစုံစမ်းထောက်လှမ်းရေးဆိုင်ရာကိစ္စတွေအတွက်အကူအညီပေးဖို့လာခဲ့ကြတာပါထိုင်းနဲ့ဟောင်ကောင်ရဲတပ်ဖွဲ့ဝင်တို့ပူးပေါင်းက call center လိမ်လည်ခိုင်းတွေကိုနှိမ်နှင်းဖို့တရုတ်ပြည်သူသမ္မတနိုင်ငံဟောင်ကောင်အထူးအုပ်ချုပ်ခွင့်ရဒေသလုံခြုံရေးဆိုင်ရာလက်ထောက်အတွင်းဝင် Mr. Michel ကဇန်နဝါရီလ14ရက်နေ့ကထိုင်းနိုင်ငံကိုလာရောက်ခဲ့ပြီးထိုင်းအစိုးရတာဝန်ရှိသူတွေနဲ့လာရောက်ဆွေးနွေးခဲ့ကြပါတယ်ထိုင်းဒုတိယကာကွယ်ရေးဝန်ကြီးဖုန်ထန်ဝေချရချိုင်းကတော့အခုလိုပြောဆိုသွားပါတယ
်ဟုတ်တယ်ဖြစ်တယ်ทําแบบเดิมมันก็ได้ของแบบเดิมเพราะงั้นอันนี้ก็มันอาจจะมีเงื่อนไขหลายอย่างที่ทําให้คิดว่านั้นขนาดเนี้ยเราไม่รู้ทําไง
အခုချိန်မှာထိုင်းမြန်မာနယ်စပ်ကရာဇဝတ်မှုတွေဖြစ်တဲ့မူရစ်ကုန်ကူးမှုတွေကိုတိုးမြင့်နှိမ်နှင်းဖို့ထိုင်းနဲ့တရုတ်အစိုးရတို့ပူးပေါင်းလှုပ်ဆောင်နေတာဖြစ်ပြီး6လအတွင်းမှာရော့ကျမသွားဘူးဆိုရင်ထိုင်းအစိုးရအာဏာပိုင်တွေဝန်ထမ်းတွေကြားအလုတ်ပြောင်းရွှေ့တာအလုတ်ဖြုတ်ပစ်တဲ့အထိအရေးယူတာတွေလှုပ်ဆောင်ပြီးထိုင်းနိုင်ငံဘက်ကအပြောင်းလဲလှုပ်ဆောင်သွားမယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့ပါတယ်။ဟောင်ကောင်လုံခြုံရေးဘူရိုကတော့ပြီးခဲ့တဲ့2024ခုနှစ်မလကစပြီးဟောင်ကောင်နိုင်ငံသားတွေဟာအရှိတောင်အာရှအတွင်းကနာမည်ဆိုးနဲ့ကြော်ကြားတဲ့ကြားဖြန့် online လိမ်လည်ခိုင်းနေတဲ့ကျွန်းနေလိုအခြေအနေမျိုးနဲ့အလုတ်လုပ်ဖို့ဖျားယောင်းသွေးဆောင်ခံခဲ့ရတယ်လို့တန်တရားရှိတဲ့အကြောင်းပြီးခဲ့တဲ့တနင်္ဂနွေနေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်ဟောင်ကောင်ဥပဒေစိုးမိုးရေးအေဂျင်စီတွေကတော့သူတို့အနေနဲ့လိမ်လည်ခိုင်းနေတဲ့ကိုရောက်သွားကြတဲ့ဟောင်ကောင်ပြည်သူတွေရဲ့မိသားစုဝင်တွေစီကအကူအညီတောင်းခံမှု28ခုကိုလက်ခံရရှိခဲ့ပြီးအဲ့ဒီထဲက16ယောက်ကတော့ပြန်လည်လွတ်မြောက်လာခဲ့ပြီဆိုပြီးပြောပါတယ်။ကျန်တဲ့12ယောက်ကတော့သူတို့ရဲ့သွာလာလှုပ်ရှားမှုတွေကိုကန့်သက်ထိန်းချုပ်ခံရတယ်ဆိုပြီးဟောင်ကောင်လုံခြုံရေးဘူရိုကပြောပေမဲ့သူတို့ဟာဘေးကင်းလုံခြုံပြီးမိသားစုတွေနဲ့ဆက်သွယ်နိုင်စေဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းဝန်ကြီးချုပ်ဖဲထောင်ထန်ရှင်နာဝတ်ကတော့အခုလိုကိစ္စတွေကထိုင်းနိုင်ငံရဲ့ခရီးသွားလုပ်ငန်းကဏ္ဍတွေကိုထိခိုက်စေပြီးအစိုးရအနေနဲ့တရုတ်နဲ့နိုင်ငံတကာခရီးသွားတွေကြားယုံကြည်မှုပြန်လည်တည်ဆောက်ဖို့လှုံ့ဆော်နေတယ်ဆိုပြီးပြောထားခဲ့ပါတယ်။ထိုင်းဝန်ယဉ်ကျေးမှုဝန်ကြီးဌာနကပေးအပ်ခဲ့တဲ့ Golden Melody Awards ရဲ့ Best Male Mandarin singer ကောင်းစီအောက်ကစကားတင်စရင်ကိုကူးနဲ့အများဆုံးစံချိန်တင်ထားသလိုစုသုံးစုရရှိထားသူဟောင်ကောင်အဆိုတော်အီဆန်ချန်းရဲ့ဘန်ကောက်ဖျော်ဖြေပွဲခရီးစဉ်ကိုလည်းဖျက်သိမ်းထားပါတယ်။အီဆန်ချန်းဟာကန်တုန်နဲ့ Mandarin Pop နှစ်မျိုးစလုံးနဲ့အကျော်ကြားဆုံးလွှမ်းမိုးမှုအရှိဆုံးအနုပညာရှင်ဖြစ်ပြီးဖေဖော်ဝါရီလ22ရက်နေ့မှာလာရောက်ဖျော်ဖြေမဲ့ခရီးစဉ်အတွင်းတရုတ်နိုင်ငံသားအများအပြားလာရောက်ကြည့်ရှုဖို့အတွက်စီစဉ်ထားတာပါ။ထိုင်းနိုင်ငံကိုလာတဲ့တရုတ်ပါဝင်နိုင်ငံသားသားခရီးသွားတွေဟာအွန်လိုင်းလိမ်လည်ခိုင်းတွေရဲ့တားကောင်အဖြစ်ရောင်းစားခံခဲ့ရပြီးတဲ့နောက်တရုတ်နိုင်ငံသားအများအပြားဟာထိုင်းကိုလဲပတ်မဲ့ခရီးစဉ်တွေဖျက်သိမ်းမှုတွေဖြစ်ခဲ့ပါတယ်။ဒီအတွက်ထိုင်းနိုင်ငံအနေနဲ့2025ခုနှစ်အထဲမှာတန်းတဲ့ချီရှိတဲ့တရုတ်ကမ္ဘာလက်ခရီးသွားလာရောက်လဲပတ်မှုတွေကျဆင်းနိုင်ပွဲရှိတယ်ဆိုပြီးခရီးသွားအေဂျင်စီတွေကလည်းတုံ့တက်နေကြပါတယ်ရှင်။
ဒီညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအပတ်စဉ်စီစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုတော့အပတ်စဉ်အစီအစဉ်တွေလှည့်ပါ။အရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီဆွေးနွေးခန်းမှာဆိုရင်စီးပွားနိုင်ငံဖြစ်စဉ်မှာအာဏာရှင်အာဆက်အုပ်ချုပ်ရေးပြုတ်ကျသွားပြီးတဲ့နောက်မှာတော့အထူးသဖြင့်တော်လိုင်းအင်အားစုတွေအတွက်အားကျအတူယူစရာဖြစ်လာခဲ့ပြီးမြေမရေရာသေးတဲ့စီးပွားအနာဂတ်ကိုတော့မြန်မာတွေအနေနဲ့သင်ခန်းစာယူပြီးစောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်။ဒီလိုအကြောင်းအရာတွေကိုအခုတပတ် Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စံတာကိုမမျှသဇင်အောင်ကမေးမြန်းတွေးဆထားပါတယ
်။မင်္ဂလာပါဦးကျော်စံတာရှင်
။မင်္ဂလာပါမြတ်ကြီး
။ဒီစီးပွားမှာသမရအာဆက်အစိုးရကိုဖြုတ်ချနိုင်လိုက်တော့မြန်မာနိုင်ငံကအထူးသဖြင့်ပေါ့ဆီယနာရှင်စနစ်ကိုမုန်းတီးတဲ့လူတွေကဒီပေါ်မှာအားတက်တာကိုတွေ့ရပါတယ်။အဲဘာဖြစ်လို့ဒီလိုဖြစ်ရတာလဲမြန်မာနိုင်ငံမှာလည်းဒီလိုအခြေအနေဖြစ်လာနိုင်တယ်ဆိုရဲမျှော်လင့်ချက်တည်ပူများလာလို့လား
မှန်ပါတယ်တကယ်တော့စီးရဟာစေနုံးက first stage ဆိုပြီးတော့ပြောကြတယ်နောက်ပြီးတော့မြန်မာနိုင်ငံမှာဆီယနာရှင်စနစ်ကိုဖြုတ်ချဖို့လှုပ်လာကြတဲ့လူတွေကိုလူတိုင်းကစတိပေးပြီးတော့စီးရလို့ဖြစ်မယ်။ဘာညာဆိုပြောကြတော့စီးရအချိန်တည်းမှာမြန်မာတော်လိုင်းအင်အားစုတွေအတွက်သတိထားစရာကြောက်စရာအဲ့လိုမဖြစ်အောင်ဆောင်တင်းရမယ်ဆိုတာဖြစ်နေရကအခုလိုအဆက်အနာရှင်ဆိုရကိုဖြုတ်ချလိုက်တော့မမျှော်လင့်မဲ့ကဘာမှာတကဘာလုံးကမမျှော်လင့်ထားပဲနဲ့ရုပ်တရက်ကိုပြုတ်ကျသွားတော့အဲ့ဒီကမှချက်ချင်းအသွင်ပြောင်းသွားတယ်။ဟာစီးရလို့ဖြစ်အောင်လုပ်ဖို့သင့်တယ်။စီးရလို့ဖြစ်အောင်လုပ်သင့်တယ်ဆိုတာစီးရ role model စံပြကိုဖြစ်လာတဲ့သဘောပါဆိုတော့ဒါအားကြတယ်တူရစရာကောင်းတယ်ဆိုတာလည်းပဲမှန်ပါတယ်စိတ်ဓာတ်တက်ကြွဖို့ကောင်းတယ်ဆိုတာလည်းပဲအမှန်ပါပဲဒါပေမဲ့အဲ့လိုဖြစ်အောင်ဘာတွေလုပ်ဖို့လိုအပ်တယ်အဲ့ဒီအခြေအနေရှစ်ဆက်ဖြစ်လာမဲ့ကိစ္စမှာအမှားရင်ရှိခဲ့ရင်ဘယ်လိုဆောင်တင်းရမယ်ဆိုတော့ကြိုတင်ပြီးတော့မြန်မာပေါ်လေဆိုတော့အားကြတာတက်တက်ကြွကြွကြိုးစားလာတဲ့တပိုင်းဒါပေမဲ့ဆင်ခြင်စဉ်းစားသုံးသပ်စရာပူပြီးတော့များတယ်လို့ပြောမှာဖြစ်ပါတယ
်အဲ့တော့ဒီနှိုင်းရှင်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာရောစစ်ကောင်စီအခြေအနေကအဲ့လိုမျိုးဟိုရုတ်တရက်ပြုတ်ကျသွားဖို့အခြေအနေရှိလို့လားနောက်ပြီးတော့ဒီစစ်ကောင်စီရက်တီရေးအတွက်တရုတ်ကလည်းလုံခြုံရေးကုမ္ပဏီဖွဲ့မယ်ဆိုပြီးတော့ဟိုတလောလီယာလုံနေတာရှိပါတယ်ဒါရောစစ်ကောင်စီအတွက်ထိရောက်တဲ့အကူအညီတစ်ခုမဖြစ်နိုင်ဘူးလား
စစ်ကောင်စီဟာအဲ့လိုစီးရမှလို့အခြေအနေမျိုးဖြစ်လာရင်စစ်ကောင်စီဟာတရုတ်အကူနဲ့ဆန့်ကျင်တန်လျောက်တဲ့အထီးရက်တီတန်လျောက်တဲ့အထီးတော့ဖြစ်ချင်မှဖြစ်မှာပါဘာကြောင့်လဲဆိုစီးရမှမြန်မာနိုင်ငံကိုတရုတ်ကူညီဖို့လုပ်နေတာကရုရှားတို့အီရန်တို့ကပူပြီးထိတဲ့အကူအညီပါတယ်ရုရှားဆိုလို့ရှိရင်ခလီင်လေတိုက်နဲ့ကိုဝင်ပြီးဘုံပြဲတာပဲလုတ်ခက်ပေးတယ်ဆိုတော့တရုတ်ကမြန်မာနိုင်ငံမှာလုံခြုံရေးကုမ္ပဏီဖွဲ့ဖို့ဆိုတာတဲ့အများကြီးထိတဲ့အကူအညီသူတို့ကဝင်ပြီးတော့လုတ်ခက်တာဖြစ်ပါတယ်ဒါပေမဲ့ပြည်သူလူထုမထောက်ခံရင်ပြုတ်ပြသွားတာပဲအတိကတော်လှန်ရေးတရက်အုပ်ချုပ်ရေးတရက်ဆိုတာလူထုထောက်ခံဖို့အရေးကြီးပါတယ်ပြည်သူလူထုထောက်ခံမှုမရရင်တော့အနည်းနဲ့အမြန်သွားမှာပါပဲဆိုတော့သူတို့ရဲ့စစ်သားတွေကိုနိုင်ငံတိုက်ချင်စိတ်မရှိတော့ဘူးအဲ့လိုဖြစ်လာတဲ့အခါမှာမလွတ်သာပြီးတော့သူတို့ကြဆုံသွားတာပါပဲဆိုတော့မြန်မာနိုင်ငံမှာလည်းတရုတ်ကပံ့ပိုးပေးတယ်ဆိုတာအဲ့လောက်ထိတော့လေတနေ့ဝင်ပြီးဘုံကျဲပေးတဲ့အထိတော့လုံးလိုက်မယ်မထင်ပါဘူးနောက်ပြီးတော့ကျွန်တော်တခုစဉ်းစားမိတာဒီမှာစီးရမှာအဆက်အစိုးရပြုတ်ကျသွားတော့တရုတ်တောင်မှဆင်ကျင်စဉ်းစားသွားနိုင်တယ်ဟာဒီလောက်ကူညီလာတော့မှမအောင်မြင်ဘူးငါတို့လည်းပဲမြန်မာနိုင်ငံမှာဒီစစ်ကောင်စီကိုလို့ဝင်လို့လည်းပဲမကူညီဘဲနဲ့နာမည်ပြတ်နေပဲငါတို့လည်းပဲဒီလူတွေကိုလက်ခံရမယ့်သဘောဖြစ်ကောင်းဖြစ်လာလိမ့်မယ်ဆိုတော့သူတွက်မှာပဲအဲ့ဒါကြောင့်လည်းပဲအဲ့ဒီမတိုင်ခင်ကပဲတေဥ်ဟာလုံးဝဝင်ဆွဲဖို့ရဒီစစ်ကောင်စီကိုအဓိကစိန်ခေါ်နေတဲ့အင်အားစုတွေနဲ့အထူးသဖြင့်ဒီတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေတင်ပြညင်းချမ်းစစ်စစ်တဲ့နည်းနဲ့ဖြည့်ရှင်းဖို့ဆိုတာအများအားဖြုံဖြတ်ပြီးတော့အခုတည်းကကြိုးစားနေစေဖြစ်ပါတယ်တေဥ်ဟာရုရှားကစီးရောက်ကိုကူညီခဲ့လို့ကူညီလိုက်မလို့မထင်ရသလိုကူညီရင်လည်းပဲဒီကုမ္ပဏီဖွဲ့ပြီးတော့ကောက်ွယ်တာဟောင်းနေတာတော့မဟန်တားနိုင်ဘူးဟောလေတကယ်လို့တော်လှန်ရေးဟာတကယ်ထိရောက်အချိန်မြင့်လာမယ်ဆိုရင်လို့ယူဆမိပါတယ
်အဲ့ဒီအခုစီးရီးယားရဲ့လက်ရှိအခြေအနေရောလုံးဝစိတ်ချပြီလို့ပြောလို့ရလားအဲ့ဒီပေါ်မှာရောဒီဆီယနာရှင်ကိုစန့်ကျင်နေတဲ့ဒီမြန်မာနိုင်ငံပေါ့နော်အဖွဲ့အစည်းရှိရလူတွေရှိရသူတို့ကရောဘလို့ထင်မြင်ပါလဲ
လုံးစီရရဲ့လက်ရှိအခြေအနေဟာလုံးဝစစ်ချရပြီလို့ပြောလို့မရပါဘူး။ကြံပြင်းပြောမယ်ဆိုရင်ဆိုတော့မြန်မာနိုင်ငံကတော်လိုင်းအင်အားစုတွေစီရကိုအားကျနေတဲ့လူတွေကလည်းပဲဒီအခြေအနေကိုအပိုင်လွတ်တွက်မှာမဟုတ်ပါဘူး။သူတို့လည်းပဲသူတို့လည်းဆောင်ကြည့်ရမှာပေါ့ကွာ။ဒီသူတို့မှားတဲ့အခွင့်အရေးကိုငါတို့မမှားမိအောင် သူတို့မှန်တာရဲ့အတိုင်းငါတို့လူရအောင်ဆွေးဆွေးတွဲကြမှာဖြစ်ပါတယ်ဆေးရမှာအစိန်ခေါ်မှုတွေအများကြီးရှိပါတယ်ဆေးရမှာပြည်တွင်းစိန်ခေါ်မှုတွေပြပါအခြေအနေရောစသဖြင့်ဖြစ်နေပေါ့လေဆိုတော့ဆေးရအရေးကိုအဓိကရင်ဆိုင်နေရတာကတော့ပြပြပြစီနဲ့လူရဲ့စာနာမှုအခြေအနေဆေးရနိုင်ငံမှာလူရဲ့အကြံပြန်28000လောက်ရှိရမှာ ဆက်စစ်တန်းတကယ်တော့86000ရာခိုင်နှုန်းကစာနာမှုအကူအညီလိုအပ်နေတယ်စာဝန်တွေအတွက်အသိပ္ပံခက်ခဲနေတယ်စီးရမှုနှောင်းပါမှုတော်တော်အဆူဆူရောဖြစ်နေဒီဟာအကူအညီဖို့အတွက်လိုပါတယ်လမ်းပန်းဆက်သွဲနောက်ပြီးတော့ဒီ၆ဦးတွေအခြေခံစောက်တွေပျက်စီးရတာအတချို့တွက်ချက်မှုရဆိုလို့ရှိရင်စီးရဖို့ပြန်လဲထူထောင်ဖို့အတွက်ဆိုရင်လည်းအမေရိကန်ဒေါ်လာဘီလီယံ250နေပြီးတော့ဘီလီယံ၄လောက်ထိ လူအလိမ့်မယ်ဆိုပြီးတော့တော်တော်အဲ့ဒီဟာအတွက်မတိုင်ခင်မှာကိုလောလောဆယ်မှာလူတွေရဲ့စာနာမှုအကူအညီတွေနောက်ပြီးပြပရောက်နေတဲ့လူတွေပြန်လာရင်ဘယ်လိုနေရမလဲအများကြီးတာကိုလှုပ်လို့ပါတယ်ဆိုတော့ဒီကိစ္စအတွက်သူကနိုင်ငံတကာရဲ့ယုံကြည်မှုအောင်အများကြီးကြိုးပမ်းနေရဆဲဖြစ်ပါတယ်အဲ့ဒီမှာနိုင်ငံတကာရဲ့အဓိကသူတို့ဖြစ်စေချင်တာကတော့မတူကွဲပြားတဲ့လူမျိုးရေးဘာသာရေးအစိပ္ပံနဲ့အားလုံး လက်စားချေမှုရက်စက်ကြံ့ကြုတ်မှုဒီဟာတွေဟာလုံးဝတောက်တဲ့ဒီဖြစ်ရမယ်ဆိုပြီးတော့ပြောလင်းထားရဒီစနေနဲ့တိုင်းတာပြီးမှသူတို့ကအခုညီပေးဖို့ဆိုပြီးတော့စဉ်းစားနေကြတာပါဆာဒီအရေဗျနိုင်ငံကအခန့်ကျင်းပါတဲ့ဆီးရကိစ္စဆွေးနွေးပွဲမှာဥရောပသံတမန်နိုင်ငံတွေနောက်အမေရိကန်တို့ကလည်းကိုယ်စားလှုပ်ပါတယ်ဗြိတိန်တို့ဘာတို့ကလည်းပါတယ်အဲ့ဒီမှာနောက်ပြီးတော့ဆာဒီအရေဗျနဲ့တကွာ ဆိုတော့အဆက်အစွဲလက်ထက်ကအဆက်အစွဲကိုသာပြစ်မှတ်ထားတာမဟုတ်ဘူးဒီအစ်ဒီအက်ကမူလကသူကအစ္စလာမစ်မီလ်တန်စီတွေစစ်သွေးကြွားတွေဖြစ်ခဲ့တဲ့အတွက်ကြောင့်သူတို့အပေါ်မှာလည်းပဲပြစ်မှတ်ထားပြီးတန်ခါခဲ့တာဖြစ်တယ်ဆိုတော့ဒီတန်ခါမှုကိုယုံသိကြပါဆိုပြီးတော့သူတို့အဓိကထားပြီးလောဆောင်နေတယ် ဆိုတော့ဒီဘက်ကလည်းပဲမင်းတို့ယုံသိဖို့အတွက်ဒီကိစ္စတွေပြည်လောင်အင်းဆုံးလုပ်ပါဆိုတော့တောင်းဆိုနေတယ်ဆိုတော့ဒီဟာကဘုကိုညှိပြီးတော့မှသူတို့ဘယ်လိုဖြစ်လာမလဲဆိုတာကြည့်ရမယ်ဆိုတော့မြန်မာနိုင်ငံမှာလည်းတကယ်လို့သာအဲ့လိုဖြစ်လာရင်လည်းပဲမြန်မာနိုင်ငံမှာလည်းပဲအကုန်လုံးလူမျိုးပေါင်းစုံတန်းတူမခွဲမခြားပဲအကုန်လုံးဘက်ဆုံးပါဝင်တဲ့လူနေစုဘာသာရေးလူနေစုတွေကိုလည်းပဲအခွင့ ပြည်သူလူထုကတော့ဟိုစောင့်ကြည့်ကြမှာဖြစ်ပါတယ်စောင့်ကြည့်ကြလိမ့်မယ်လို့ထင်ပါတယ်အဲ့တော့တကယ်လို့စီးရီးယားရဲ့ရှေ့အနာဂတ်ကိုပုံဖော်ရမယ်ဆိုရင်ဘယ်လိုမြင်ပါလဲအကောင်းဆုံးဖြစ်လာခဲ့မယ်ဆိုရင်စီးရီးယားသမိုင်းမှာနိုင်ငံစစ်ပြန်လည်ဝေဖော်ခြင်းလို့ပြောမှာဖြစ်ပါတယ်စီးရီးယားနိုင်ငံဟာပထမဆုံးအရှေ့လက်ပိုင်းနိုင်ငံအားလုံးလိုပဲသမိုင်းကိုအချင်းလေးပြန်ပြောမှာ Nigeria. But Mark was in my Ottoman Lenin and Yapu Guedora Ekama, Syria, English Pindidua, that Mendy Crabby, Chile by Mar, Tune Kunelu Crabby, and Mendy Lucarbo. I must see ya have Pindia, Lau, and Mendy Picker. I am a leader to my Luma Lula Yala. I look Yala, big yellow, Kia, Mapumpu, Sedaya, and nothing who here, Tugat Lele, I must have your pit of a Jacanago Pin together. Now by Mara, the I said, Midazu, the Utuli Lago, Nasun Nibang, Sell out the Alcare, the town to set the ma, I had them not the Pinibi to be in the town to save us some water. I came up, Donania Pubi of Biminton and Pillar, the Supu Muribore, Arab New Nurga, they pin Hanare, my Bunja Muribare, Lola Gere, so American Never Elma, when Bidor Taika, I see here, the how American do at the Syria Democratic Forces, the Syria SDF. I had to get a Syria and my share, Turkey, and Nizapa, my share, Katsi, who threw up Kuni Bureau, I got sent through Nari Kuni there. I Katsi, who left at Turkey, Machaku, threw up through Nangan, my Katsi, she wrote, the Kat Lomia, I looked at Turkey and Sanyan, where I malever, American, Turkey, and Latin, Babusi, while I malever, so here I Now we are moving, and then there are Israel. Israel, however, a good asset to be a majagima, where Syria must see that chemical Daru say yung dua, daru lene de, ne ngaru pila masulu suwiro, ai lene say yung dua tuah pun biro bung dia pesi hari ni aisi wale. Suro di chini dia tuah anjing say ang lupu tuah tay kain wale. Nabiro biro mija madan dua siye, tuah ia Islamist wale, Islam warrior suro. Suro ucu ye pasang lah meh haga, kaya musim lah, kau ngau ngara kaya musim lu piot haw wale. Jamet tuah wui panjare. Through half in Yas Nimati Masuin, but I in a king loaded Pinayim Hubene, Islam the Yaro, Chikane, Barayim Yupim, Uman Namunat Hutopiare. Darwin yet the evolution theory, Luga de Belu Pilizer. I have Mazinyahu. Through a payap and see we got Pilar, Aramuri the Bobby, the two at Topjayad, Aramuri the rule of Pussy in the Hell. Damet Damon Kanyama Pinay when you can allow Alum Hope Bau. သူတို့စီမှာမျိုးသမီးတွေတက်သွားတော့မျိုးသမီးအခွင့်အရေးမျိုးသမီးအခွင့်အရေးဆိုင်ရာဝန်ကြီးမျိုးသမီးတောက်တဲ့ခံထားပါတယ်ဒါ
တခါမှမရှိခဲ့ဘူးခဲ့သူစီညွတ်တဲ့ဒါတကယ်ဒီတန်းခိုင်မြဲတဲ့တည်ငြိမ်တဲ့ဖုံဖြုတ်တုတ်တဲ့နိုင်ငံသူဖြစ်လာနိုင်ပါတယ်ဒါဆီးရီးရဲ့သမိုင်းအစ်စ်ဖန်ပြန်လဲမွေးဖော်လာမယ်ကိစ္စဖြစ်ပါတယ်တကယ်လို့မအောင်မြင်ခဲ့ဘူးဆိုရင်တော့ဒါအခြေအနေတဖြုတ်ဖြစ်သွားနိုင်တယ်ပေါ့အဲ့ဒီဆီးရီးရဲ့နေ့မြန်မာနေ့ကိုနှိုင်းရှင်ပြီးတော့ပြောကြည့်မယ်ဆိုရင်အခုမြ
anasin asa suya pibya dore singu yapu utre. Nyuma dolani inyazuwe. Sikang singu dolani re inyazuwe ha. Ayy singu yapu utre patma juza ma pshepare. Suro suya pa ayy singu yapu utre. Inya lennaka dolani pwe alunga tabangzi ye pshekhele. Ayy lumyo pshepila nyama nangyama. Boho tukai utobu tukure, mingana tukure lauma. Ayy lumyo pshepila suraga sabi yo. Nyuma nangyama luga lime sin. Siung melu timare, asyid mari apa pusing habole. Soro, aik izah, hiji barre. Terus mat, anak siungu pucah bodai, yasih gara silung ni nyumbu mew, yasih belas raha, nombor te cepa. Aik biroma, aik lundua ingo, terus jenusa wabjo gara naga, siya nanya pungporti sama lansinya, pelu le, terus mat pahmal le, nanya raga lekhan, si mat pibu, nanya raga sanganya mat pian le, wiyak lusya kuin pibu tu. Belu hari pinjaman le, terus belu pinjaman sura, nunggu naji ya mah pihak dah rutin mara.
Okay, pak ucap sama aje. Seni beri tu, jadi naik kemar.
Ya, pak.
Eri dana seni kampiro, jenzi season go lepi kemar. Lurai mah dah tu pinjaman jago ini season jenis seksi tenane, ada sekarang ni yuat dan jang dulu, mac kencing joga, sapa dan sura boleh kodi tangge bare. Emi ayo cuyen ni dulu ye pinjai tu. Tulu sedina sih, ya tuh sejauh ni tu sahabat dan suri apa itu usang biro, belok kunyit peni badle, ngayuere terdan cang duliga, bahang mulu dulu cima le tawon itu yubiro, usang ni ale suri aku cima kabis satu minyak tawar.
Quality education tu kau, taru ni ya penyanyi bu, ayang aku macam sejauh ni tu dia apa tawar.
Minglah macam ziru ye, aku masih tawar ni mang elia ro, atas sekolah ni yue terdan cang duli makin kincawa, tuga ni ayam cuyen ni duli. ตัวพัฒนาสาวเลยพักคุณยาบุตรสาวพัฒน์สูเรพเพลียที่ทำนาเรตัวที่พเพลียมีที่ทำเงินมาตัวอเมริกันนายเงินงานลดเต้ลุงเอลีลายที่สินตุกมาป่าวเงเรเต้ตัวเกเรที่สินเลียบลูที่สินเลสราวนาทำจีบเอา
เนี่ยมาเนี่ยมาอยู่ที่ราชพฤกษ์แอมวายเอลบีโลลูดินยาจาร์เอฟูลีฟันเดอยูสเอชเอ็นโปรแกรมที่คุณมาป่าวเงเรียเข้าไปเอลีโปรแกรมก็จะลาออกไปจากอเมริกันในงานมาเนี่ยปีเย็นเจ้ามุ่งเพลียร์เรลูกมุ่งอจูบิลงงานด้วยแต่ภาวะป่าวเงเรียเทนเดย์ใช้ปีนี้ด้วยติดจาร์เอฟไปเอฟูลีฟันปีส่งลูกเปลี่ยนอะไรเข้ามาตัวเอปีมาลูกมุ่งอจูบิลงงานในน้องเบสุราโกยูเอสการ์มเปลี่ยนเองก็ตัวเราไม่ก็มีเนี่ยที่สับสิบโปรเจกต์ไอเดีย ne kale rue ye pinya yi go atan sa au jwe braille book lo kho re phaw jwa sa re ga tsin akha mai kunyi pe nai me book bio sa bbs sa phat tan lo kho re project le go nyama ye nyama bi a pye community service project a phye ywe che bi kaung the sa phaw pye khe ba de akho le shi ga ro nyama ko ra u si saung ye pi yo ma volunteer a yaut 30 ni ba ne department le ku phwe pi yo ma phwe we saung ye ni ja ba shi
Dido, Sapatan Sure, Puelia, Blue Puemule, Deep Puelian Vido, me I'm chewing it with Blue Sao Muru, Padia Pumule.
Jump Pasa or Patawi the Mine, sorry, a danet, Sapa Malu Yare, a dance out again, a Pimba Bahududa, English Sa, Sadapi Academic, Nan Academic, Niadabi, or Padia who sees in Havai, Mimi and the Engane, Pomia Tizzi, Microphone Tizzi, Laton Tizzi, this is it. ဒီမှာအတန်မပါဝင်တဲ့စာအဖြတ်ကြောင့်စာဖတ်ပုံမှန်ကန်နေပေါ့နော်ဒီ audio file တွေပေးပို့နိုင်ပါတယ်အညီမတို့ဘက်ကလည်းဒါအတန်
ညီမတို့ကမမ်မိုရီစတိတ်ကိုအကြောင်းတွေဘက်ကိုပေါ့နော်သွားပြီးတော့မှအကြောင်းအုပ်တွေတောင်းဝင်ရှိသူတွေလက်ထဲကိုကိုယ်တိုင်သွားရောက်ပြီးတော့လှူဒန်းပို့စီစဉ်ထားပါတယ်ရရှိလာတဲ့အတန်ဖိုင်တွေကိုညီမတို့ကအိုက်တက်လုပ်မယ်ပြီးလို့ရှိရင်ရန်ကုန်မှာရှိတဲ့ဘလိုင်းစကူးတွေအပြင်ကုန်မှာကိုယ့်ရဲ့ရက်ွက်ကြေးရွာနီးစက်ရွာအကြောင်းပြင်ပါကလေးတွေအတွက်ပေါ့နော်တနိုင်ငံလုံးရအောင်လို့စောင
အဲ့ဒါကြောင့်မို့လို့ညီမတို့ကအခုလက်ရှိရော Telegram channel, Viber group, email, memory stick စတဲ့ဒီရင်းနှီးတဲ့ technical device တွေနဲ့ပဲစတင်ပြီးတော့ campaign နေပါတယ်။ဟိုက main sponsor ရှိအနေနဲ့ US Embassy Rangoon, Chuno mobile application နဲ့ Education Digital International School တို့ကအကူအညီပေးခဲ့ကြပါတယ်။အဲ့တော့ညီမလိုအပ်တဲ့အခုအနေနဲ့အတူအခုလက်ရှိကတော့ local partnership company တွေ collaboration organization တွေနဲ့မျက်မှန်မြင်ကြောင်းတွေကတာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးတော့ဆောင်ရွက်နေပါတယ်။
ဒီစေချုံတဲ့အမျိုးသမီးငယ်လေးကဒီလောက်ကြီးကျယ်တဲ့လုပ်ငန်းတစ်ခုကိုဘာကြောင့်မလို့ဥဆောင်ပြီးတော့လုပ်နေရတာလဲဘလို့အခက်ခဲတွေရောကြုံနေရလဲဒါတွေကိုရောသူဘလို့မျိုးကြော်လွားနေလဲ
အမကငငယ်လေးတဲ့ကဒီစာဥစာတွေဖတ်တာကိုအယံဝါဒနာပါခဲ့ပါတယ်။ကိုကိုရိုင်းလဲပေါ့နော်မျက်စိတွေပါနာနေတဲ့အချိန်ဆိုလို့ရှိရင်စာမလုံးနိုင်တဲ့အခါမှာအယံကိုစိတ်နှောက်ယှက်ဖြစ်ရတယ်။စိတ်အားငယ်ရဲ့အခါမျိုးလည်းရှိခဲ့တယ်။နောက်တစ်ခုကကျတော့ညီမကိုရိုင်းကို quality education လို့ခေါ်တဲ့တာတူညီမျှပညာရေးကိုအယံကိုမှဖြစ်စေခြင်းတဲ့လူတစ်ယောက်ဖြစ်ပါတယ်။အဲ့ဒါကြောင့်မို့လို့ပတ်ဝန်းကျင်မှာမခွဲခြားဘဲနဲ့ပေါ့နော်ဒီတာမန်လူတွေကပြီးတော့ခုလိုမျိုးဒီအားနေချက်ရှိနေတဲ့လူတွေပါအကုန်လုံးရရှိနိုင်အောင်လို့ညီမကစူးစမ်းပေးခြင်းနဲ့အတွက်ကြောင့်မို့လို့ဒီဟာလေးကိုညီမဖွင့်ရေးရလာတဲ့အချိန်မှာစတင်ပြီးတော့မှအကောင့်ထဲပေါ်ပြစ်ခဲ့ရပါတယ်။စိန်ခေါ်မှုတွေကတော့ညီမအတွက်ဒီ US မှာတည်းကစခဲ့တာပေါ့နော် New York Pratt Institute ကျောင်းသားအဆောင်ကညာဘက်ကြီးတယောက်တည်း BBSရဲ့ team structure တွေ team logo တွေကိုညီမတယောက်ထဲထိုင်ဆွဲခဲ့ထိုင်ပြင်ခဲ့ပေါ့နော်အဲဒါပေမဲ့ညီမဒီမှာတကယ်တကယ်လုပ်တဲ့အခါလေးကြာတော့မမျှော်လင့်ထားတဲ့လူမှုပြသနာတွေပြီးတော့ဟိုညီမကအထက်တန်းကျောင်းသူဖြစ်တဲ့အတွက်ကျောင်းစာနဲ့အတူပေါ့နော်အစီအမံအချိန်စီမံခံခွဲရတာတွေညီမမန်တလာဖြစ်လာတဲ့အခါစိတ်ထက်ကြမှုတွေဆက်တပြင်းစိတ်ရောကိုပါအများကြီးပင်ပန်းခဲ့ရပါတယ်ပြီးတော့ရေရှည်ဆက်သွားနိုင်မှုရာတေချာလေးကြိုတင်စဉ်းစားပြင်ဆင်ခဲ့ရတာလေးလည်းရှိခဲ့ပါတယ်ပြီးတော့ညီမတို့ BBS က on ground activities တွေလုပ်တဲ့အခါမှာလည်းအဆင်ပြေမလားဆိုပြီးစိတ်ပူပြီးတော့ပေါ့နော်တခါတလေညာဘက်တွေအိတ်မပြောခဲ့ရမျိုးတာရှိခဲ့ပါတယ်ညီမအနေနဲ့ဘလို့ရင်ဆိုင်ကြုံလာခဲ့လဲဆိုရင်တော့ရောက်တဲ့အချိန်ဒီတစ်ခုမှာအကောင်းဆုံးဖြစ်အောင်လုပ်ခဲ့ပါတယ်
ဂျန်စီတို့ဒီတစ်ပတ်တော့ဒီလောက်ပဲเนาะဂျန်စီတို့တွေအားလုံးလည်းကိုဖြစ်ချင်တဲ့အရာလေးတွေကိုအောင်မြင်အောင်စူးစမ်းဆောင်ရွက်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ကိုလုံနေတဲ့အကြောင်းအရာလေးတွေကိုပြောပြခြင်းနဲ့မျှဝေခြင်းနဲ့ဆိုလို့ရှိရင်တော့ဒီအဆီဇင်လေးအောက်မှာလာပြီးတော့မှတ်ချက်ပေးကြပါနော်တက်တာအသက်18နှစ်အရွယ်အထက်တန်းကျောင်းသူလေးရဲ့စာဖတ်တန်အဖွဲလေးကြောင့်ကြားခဲ့ကြရတာပါအခုတော့အားကစားအဆီဇင်တွေဘက်ကိုသွားခြင်းပါတယ်ဗြိတိန်နိုင်ငံကကမ္ဘာ heavyweight champion ဟောင်းကတော့လက်ဝဲလောကကနေအနားယူရမယ်လို့ကြေညာလိုက်ပါတယ်။အင်ဒိုနီးရှားနီးပြားသစ် Patrick Gulvert ကလာမယ့်ကမ္ဘာဖလားအတွက်သူ့ရဲ့ရည်မှန်းချက်ကိုပြောလိုက်ပါတယ်။ American ရဲ့ Olympic ရေကူး champion ဟောင်းတို့ကတော့ Los Angeles မှာဖြစ်နေတဲ့ Tommy လောင်ကျွမ်းမှုကြောင့်သူ့ရဲ့ suit စိတ်တွေကိုထားခဲ့ရပြီးထွက်ပြေးနေရပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ဗရိတ်နိုင်ငံကကမ္ဘာ heavyweight လက်ဝဲ champion ဟောင်တိုက်ဆန်ဖျူရီလက်ဝဲလောကကနေအားယူပြီးတော့ January 23ရက်နေ့ကချိန်ညှာလိုက်ပါတယ်။သူဟာပြီးခဲ့တဲ့လတုန်းက WBA, WBO နဲ့WBC ကမ္ဘာ heavyweight champion တရဖူစုတွေအတွက်ယူရိတ်နိုင်ငံသား Alexander Usyk နဲ့မကြေပွဲပြန်ထိုးတဲ့ပွဲမှာရှုံးပြီးတဲ့နောက်အခုလိုအားယူပြီးလို့ချိန်ညှာခဲ့တာပါ။ဒါမဲ့လည်းသူအခုလိုအားယူပြီးလို့ချိန်ညှာတာဟာဒါပထမဆုံးအကြိမ်မဟုတ်ပဲ2022တုန်းကလည်း Dillian White ကိုနိုင်ပြီးတော့ကတခါချိန်ညှာခဲ့သလို2013နဲ့2018ခုနှစ်တွေတုန်းကလည်းအားယူပြီးဆိုပြီးတော့လူမှုကွန်ရက်ကနေချိန်ညှာခဲ့ဘူးပါတယ်ခင်ဗျာ ဘောလုံးပွဲတွေမှာတော့ Spain Super Flag ဘောလုံးဖိုင်နယ်မှာ Barcelona အသင်းက Real Madrid အသင်းကိုအနိုင်ရပြီးတော့ Champion ဖြစ်သွားခဲ့ပါတယ် Spain Super Flag Final ကို Saudi Arabia နိုင်ငံ Jeremy မှာတင်းငွေနေနေကကစားကြတာမှာ Barcelona က Real Madrid ကို 5-2 နဲ့ကိုပြတ်နိုင်သွားခဲ့တာပါဒီဘက်မှာ Real က Mbappe ကိုအရင်သွင်းခဲ့ပြီးမဲ့လဲ Barcelona ကပထမပိုင်းမှာ 4-0 ပြန်သွင်းခဲ့ပြီးတော့နောက်ဆုံးမှာ 5-2 နဲ့နိုင်သွားခဲ့တာပါ Real Madrid ကိုအနိုင်ရရနဲ့ပတ်သက်ပြီးတော့ Barcelona နီးပြ Hansi Flick ကတော့
It's a good day because we beat one of the best team in the
world အကောင်းဆုံးအသင်းတွေထဲကတစ်သင်းဖြစ်တဲ့ Real Madrid ကိုကျွန်တော်တို့နိုင်လိုက်တဲ့အတွက်ဒီနေ့ကတော့ကျွန်တော်တို့အတွက်ကောင်းတဲ့နေ့ပါဒါကသူတို့ကိုဒီဘောလုံးရာသီမှာဒုတိယအကြိမ်နိုင်တာဖြစ်ပြီးမယုံနိုင်တော့အောင်ပါပဲပြီးတော့ကျွန်တော်တို့ဒီမှာဆူပလာတစ်ခုကိုရလိုက်ပြီးတော့အဲ့ဒီအတွက်အရန်ပျော်ပါတယ
် Real Madrid အန်ချယ်လော့တီကတော့ဘာစလိုနာအသင်းကိုရှုံးသွားရတယ်ပတ်သက်ပြီးတော့အခုလိုပြောပါတယ
် Hay que defender bien para ganar este partido hemos defendido mal
ဒီပွဲကနိုင်ဖို့အတွက်ကျွန်တော်တို့ခံစစ်ကောင်းဖို့လိုခဲ့ပေမဲ့ကျွန်တော်တို့ခံစစ်အပိုင်းမှာတော်တော်ညံ့ခဲ့ပါတယ်ဘာစလိုနာအသင်းထက်တဲ့တန်တာနိုင်သွားတာပါသူတို့ကကျွန်တော်တို့ရဲ့ခံစစ်ပိုကောင်းခဲ့ပါတယ်
ဖိလာလီဂါဘက်မှာတော့ Real Madrid အသင်းရဲ့မျိုးကံပြိုင်ပတ်ဖြစ်တဲ့ Atletico Madrid အသင်းက Osasuna အသင်းကိုတကူကိုမရှိနဲ့နိုင်ရပြီးတော့မပေးစရာထိတ်ကိုရောက်သွားခဲ့ပါတယ်။ Atletico Madrid အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်ပြိုင်ပွဲအလုံးမှာ14ပွဲသက်တိုက်နိုင်ရပြီးတော့အသင်းရဲ့စံချိန်တစ်ခုကိုလည်းတင်လိုက်နိုင်ပါတယ်ခင်ဗျာ။အင်္ဂလန်က FA ချုံးတက်ဖလားဘောလုံးပွဲမှာတော့ Manchester United အသင်းက Arsenal ကို Penalty နဲ့နိုင်ပြီးတော့နောက်တစ်ဆင့်ဆက်သွားခဲ့ပြီးဖြစ်ပါတယ်။FA ဖလားတတိယဆင့်ပွဲစဉ်တွေကိုပြီးခဲ့တဲ့သတင်းပတ်ကုန်းကကစားကြတာမှာမန်ယူက Arsenal ကို Emirates ကမှာ10ရောက်နဲ့ကစားပြီးတော့အချိန်ပိုအထိတည်ရဖြစ်နေလို့ penalty ကန်တာမှာ5ဂိုး3ဂိုးနဲ့နိုင်သွားခဲ့တာပါ Arsenal အသင်းဟာဒီပွဲမှာဒုတိယပိုင်းအချိန်တော်များများကိုတယောက်အသားနဲ့ကစားခဲ့ရသလိုပုံမှန်ပွဲစဉ်အတွင်းမှာလည်း penalty တစ်လုံးရခဲ့ပေမဲ့မဝင်တာကြောင့် Arsenal အသင်းအတွက်တော့ဒီပွဲရှုံးတာပို့ပြီးတော့အထိနာစေခဲ့တယ်လို့ပြောရမှာဖြစ်ပါတယ် Arsenal နီးပြားအတက်တက်ကတော့သူတို့အသင်းအခွင့်အရေးတွေရပြီးမနိုင်ခဲ့တဲ့ပုံမှာစိတ်မကောင်းဖြစ်မိပြီးတော့သူတို့မရှုံးသင့်ဘူးဆိုပြီးတော့လဲပြောလိုက်ပါတယ်ခင်ဗျာ။ဘောလုံးမှာပြောင်းရွှေ့တဲ့ဘက်မှာတော့ Mercedes အသင်းကောင်းဆောင် Kyle Walker ဟာဒီပတ်မှာကစားဖို့အတွက်အသင်းကနေထွက်ဖို့တောင်းဆိုခဲ့တယ်လို့ Mercedes ပြ Pep Guardiola က Southport City အသင်းကို69ပြည့်တဲ့နိုင်ပြီးတဲ့ပွဲမှာအပြီးပြလိုက်ပါတယ်။အသက်34နှစ်ရှိဖြစ်တဲ့ Kyle Walker ဟာသူ့ကစားသမားဘဝရဲ့နောက်ဆုံးကျန်တဲ့နှစ်တွေမှာဥရောပကတခြားနိုင်ငံတစ်ခုခုမှာသွားကစားဖို့ဆက်ရထက်တန်နေပြီးတော့အသင်းကနေထွက်ဖို့ဇာတ်ရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့2023ခုနှစ်တုန်းကမန်စီးတီးဖလားသုံးလုံးရပြီးတဲ့နောက်မှာလဲဂျပန်ချန်ပီယံဘိုင်မြူနစ်အသင်းကခေါ်ဖို့စိတ်ဝင်စားခဲ့ပေမဲ့ဘိုင်ယန်ဘက်ကကမ်းလှမ်းမှုကသိပ်မကောင်းတာကြောင့်မပြောင်းဖြစ်ခဲ့ဘူးလို့လဲသူကပြောပါတယ်ခင်ဗျာ။အင်္ဂလန်ဘက်ကနောက်ထပ်ဘောလုံးသတင်းတွေမှာတော့ Everton ကဒေးဗစ်မွိုက်စ်ကိုနီးပြားဖြစ်နေခန့်လိုက်တယ်လို့စနေနေ့မှာကြေညာပါတယ်။Everton ဟာပြီးခဲ့တဲ့ January 9ရက်နေ့ကရှောင်းတိုက်ကိုနီးပြားဖြစ်ကနေထုတ်ပယ်လိုက်ပြီးတဲ့နောက်နီးပြားဟောင်း David Moyes ကိုနှစ်နှစ်ခွဲစာချုပ်ချုပ်ပြီးတော့ဒုတိယကြိမ်ပြန်ခန့်ခဲ့တာဖြစ်ပါတယ်။ David Moyes က2002ကနေ2013ခုနှစ်အထိ Everton နီးပြားဖြစ်လုခဲ့ပြီးတော့2013ခုနှစ်မှာတော့ Ferguson အနားယူပြီးတဲ့နောက် Man U နီးပြားဖြစ်လာခဲ့တာပါ။ Everton ကိုအခုလိုပြန်လာရတဲ့အတွက်သူ့အနေနဲ့ဝမ်းသာကြောင်းနဲ့အသင်းနဲ့17နှစ်ကြာလက်တွဲခဲ့ရတဲ့အချိန်တွေဟာသူ့အတွက်ပြောစရာဖြစ်ခဲ့ပြီးတော့ပြန်လာဖို့အခွင့်အရေးရတဲ့အချိန်မှလည်းမဆိုင်မတော့လက်ခံခဲ့တာဖြစ်တယ်ဆိုပြီးတော့ David Moyes ကကြေညာချက်မှာပြောထားပါတယ်ခင်ဗျာ။ chainId မှာပဲ Spain နီးပြဇူလိုင်လွန်ပတ်တဲ့ကီကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တဲ့ West Ham United အသင်းကအရင် Brighton နဲ့ Chelsea နီးပြဟောင်း Grand Potter ကိုနီးပြဖြစ်ခန့်လိုက်ပါတယ်။ West Ham က Grand Potter ကိုနှစ်နှစ်ခွဲစာချုပ်ချုပ်လိုက်တဲ့အတွက်သူဟာ 2026-29 ဘောလုံးရာသီအကုန်အထိနီးပြဖြစ်ရှိသွားမှာဖြစ်တယ်လို့ West Ham အသင်းကကြေညာထားပါတယ်။အရှေ့ဘက်မှာတော့မြန်မာဘောလုံးအသင်းရဲ့အာဆီယံဒေတာတွင်ပြိုင်ပတ်ဖြစ်တဲ့အင်ဒိုနီးရှားအသင်းကအဝါကျော် Netherland တိုက်စစ်ဘူးဟောင်း Patrick Kluivert ကိုနီးပြဖြစ်နဲ့ခန့်လိုက်ပါတယ်။ Kluivert အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုစနေနေ့ကရောက်လာတဲ့ချိန်မှာအင်ဒိုနီးရှားဘောလုံးပရိသတ်တွေကလိမ်သိမ့်မှာပဲတောင်းတမှုဖြစ်ပြကျူးစွာခဲ့ကြပါတယ်။က ဖိုင်ဘက်ကတော့သူရဲ့အဓိကရည်မှန်းချက်က2026ကမ္ဘာဖလားခြေစစ်ပွဲအောင်ဖို့ဖြစ်တယ်ဆိုပြီးတော့ဇန်နဝါရီ12ရက်နေ့ကပြောလိုက်ပါတယ်
I told you before my goal is to qualify of course for the World Cup
ကျွန်တော်ဒီမတိုင်ခင်ကလည်းပြောခဲ့ပါတယ်ကျွန်တော်ရည်မှန်းချက်ကကမ္ဘာဖလားခြေစစ်ပွဲအောင်ဖို့ပါဆိုတော့ပထမနှစ်ပွဲကအရန်ရေးကြီးပါတယ်ကျွန်တော်တို့အနေနဲ့ဩစတြေးလျနဲ့ကစားမဲ့ပထမပွဲရောအဲ့ဒါပြီးနောက်တစ်ပွဲဖြစ်တဲ့ဘာရိန်းနဲ့ပွဲတွေမှာခြေစွန်းထက်နေဖို့လိုပါတယ်ကျွန်တော်ကတော့အဲ့ဒီနှစ်ပွဲကနေအနည်းဆုံး၄မှတ်လောက်လိုချင်ပါတယ်
ကွိုင်းဘာအနေနဲ့အင်ဒိုနီးရှားနီးပြဖြစ်တဲ့ပထမဆုံးပွဲကတော့မတ်လ20ရက်နေ့မှာဩစတြေးလျနဲ့ကစားမှာဖြစ်ပြီးတော့အဲ့နောက်မှာတော့ဘာရိန်းအသင်းနဲ့ကစားမှာပါအင်ဒိုနီးရှားသင်းဟာ1938ခုနှစ်ကကမ္ဘာဖလားကိုတစ်ကြိမ်ပဲကစားပူပြီးတော့အဲ့တုန်းကတော့လွတ်လပ်ရေးမရခင် Dutch Colony လက်အောက်မှာပဲရှိနေသေးတဲ့အတွက် Dutch East India အသင်းဖြစ်နဲ့ဝင်ကစားခဲ့တာပါ Guy Bat အနေနဲ့သူမျှော်မှန်းထားသလိုအင်ဒိုနီးရှားအသင်းကိုကမ္ဘာဖလားခြေစစ်ပွဲအောင်မြင်အောင်လုပ်နိုင်မလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပြီးတော့တကယ်လို့သာခြေစစ်ပွဲအောင်ခဲ့မယ်ဆိုရင်တော့အင်ဒိုနီးရှားအသင်းဟာရှစ်တောင်အဆက်အာဆီယံနိုင်ငံတွေထဲမှာပထမဆုံးကမ္ဘာဖလားကစားခွင့်ရတဲ့အသင်းဖြစ်လာမှာဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံဘက်ကိုကြည့်ရရင်တော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အလေမျိုးမှာတော်မီလောင်ချွမ်းမှုတွင်အင်ဂျင်အများကြီးမိလောင်တဲ့ထဲပါသွားခဲ့ပြီးတော့အိမ်ထဲမှာအမေရိကန်အိုလံပစ်ရေကူးချန်ပီယံဟောင်းဂယ်ရီဟောဂျူနီယာရဲ့အိမ်ထဲမိလောင်တဲ့ထဲပါသွားခဲ့ပါတယ်။အိမ်ထဲသူအိုလံပစ်ပြိုင်ပွဲတွေမှာသူရခဲ့တဲ့ဆုတသိတ်တွေလည်းမိထဲပါသွားခဲ့တယ်လို့ဂယ်ရီဟောကပြောပါတယ
်။ I saw a plume of smoke that doubled in width within a minute at the top of the hill that I live on.
ကျွန်တော်နေတဲ့နေရာရဲ့တောင်ထိပ်မှာတမိနစ်အတွင်းမှာပဲမိโกလုံးကြီးကနှစ်ဆလောက်ကြီးသွားတာပါကျွန်တော်ကလော့ကမန်လိန်ဆိုတဲ့နေရာမှာနေပြီးအိမ်တွေစပြီးမီးလောင်တာကိုတွေ့ရတဲ့အချိန်မှာထွက်ပြေးရတော့မယ့်အချိန်ရောက်ပြီဆိုတာသိလိုက်ပါတယ်ကျွန်တော်မှာအချိန်သိပ်မရှိတော့တဲ့အတွက်ကားနောက်ခံထဲမှာပစ္စည်းတွေတင်လိုက်ပါတယ်တခါတင်ပြီးတဲ့အချိန်မှာမီးစာတွေလွင့်လာတဲ့အတွက်ဆက်မနေတော့ပဲအိမ်မီးမလောင်ခင်ထွက်လာလိုက်ပါတယ်ကျွန်တော်ခွေးနဲ့စီဂျိုစေးတချို့ကိုယူပြီးထွက်ပြေးခဲ့ရတာပါကျွန်တော်အိမ်ရောအိုလံပစ်ဆုစိတ်တွေရောပြီးတော့နောက်ထပ်ကျွန်တော်တန်ဖိုးထားတဲ့အရာတွေအားလုံးကိုထားပြီးထွက်ပြေးလာခဲ့ရတာပ
ါဂယ်ရီဟောင်းဟာ1996ခုနှစ်ကအတ္လန္တာအိုလံပစ်2000ခုနှစ်ကဆစ်ဒနီအိုလံပစ်နဲ့2004အေသင်းအိုလံပစ်ပြိုင်ပွဲတွေမှာအမေရိကန်နိုင်ငံအတွက်အဦးချင်းနဲ့အသင်းလိုက်ရေကူးပြိုင်ပွဲတွေမှာရွှေစိတ်5ခုငွေ3ခုနဲ့ကြေးစိတ်1ခုရယူပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီဘက်အတွင်းထူးခြားတဲ့သတင်းတွေကိုကိုရဲနိုင်စုစည်းတင်ပြထားတာကိုနားဆင်ကြကြရတာပါဒီတစ်ပတ်အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲသောတာရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွင်းခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ bamis@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message တွေကနေတဆင့်လဲဆက်သွင်းနိုင်ပါတယ် VOE American အသံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင်online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုစောဝင်းလိုင်ကဆက်ပြီးတော့ပြောပြပေးပါမယ
်။နေသက်က online ငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုနှိမ့်နှင်းဖို့အတွက်ကရင်တိုင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ DGPA နဲ့ BGF နေကြားဆောင်တပ်တွေနဲ့စီးပွားလုပ်ငန်းရှင်တွေဒီကနေ့မြဝတီမြို့မှာတွေ့ဆုံဆွေးနွေးပါတယ်။နေဆက်လူကုန်ကူးမှုတိုက်ဖျက်ရေးနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေမလုပ်ဖို့အသက်မပြည့်သေးတဲ့သူတွေကိုအာရမခိုင်းစေတာမျိုးတွေမလုပ်ဖို့နဲ့ငွေကြေးလိမ်လည်တဲ့ခိုင်းတွေကိုခွင့်မပြုဖို့ဆွေးနွေးသဘောတူခဲ့ကြတဲ့အကြောင်းဒေသခံမဲဆောက်မီဒီယာသတင်းတွေမှာဖော်ပြပါတယ်။အိန္ဒိယချင်းထိုင်းနိုင်ငံကိုရောက်လာကြတဲ့အာရှနိုင်ငံတွေကနိုင်ငံသားတချို့မဲဆောက်တစ်ဖက်ကငွေလိမ်ခိုင်းတွေကဖျားယောင်ခေါ်ဆောင်တဲ့အတွက်ပြန်ကယ်ဆယ်ရတဲ့တည်င်းတွေရက်ဆက်ထွက်ပေါ်လာနေကြမှာပဲကရင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေတရုတ်လုပ်ငန်းရှင်တွေနဲ့အခုလိုတွေ့ဆုံတာဖြစ်ပါတယ်ဒီချိန်ထဲမှာပဲမြန်မာနိုင်ငံအရှိတ်အချမ်းထိုင်းနေစနီးမှာကြားဖြန့် online လိမ်လည်မှုတွေကိုအဓိကလုပ်ကိုင်နေတဲ့နေရာမှာဂျပန်နိုင်ငံသား6ဦးအပါအဝင်အများပြားဖမ်းဆီးခိုင်းစေခံထားရတယ်လို့လူကုန်ကူးခံရသူတွေအရေးဆောင်ရွက်နေတဲ့ထိုင်းရက်တပ်အရက်ဖက်အဖွဲ့အစည်းတစ်ခုကထုတ်ပြန်ပြောဆိုကြောင်းဂျပန်သတင်းစာတောင်ဖြစ်တဲ့ဒါအေရှားရှင်ဘုံကဒီကနေ့ပုတ်ထူးနေ့မှာရေးသားဖော်ပြပါရခင်ဗျာအစ္စရေးနဲ့ဟာမတ်အကြားဂါဇာမှာဖြစ်နေတဲ့စစ်ပွဲအဆုံးသတ်စင်မဲ့အပြစ်ခတ်ရစေးသဘောတူညီချက်ရနိုင်ဖို့စစ်ဆန်ညီနိုင်ရေးမှုတွေဒီကနေ့ဇန်နဝါရီလ15ရက်နေ့မှာစူးစမ်းနေကြပါတယ်ဒီချိန်ထဲမှာပဲဂါဇာအလယ်ပိုင်းနဲ့တောင်ပိုင်းဒေသတွေကိုလေကြောင်းကနေဒီကနေ့တိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောပါရခင်ဗျာတောင်ကိုရီးယားမှာစစ်အုပ်ချုပ်ရေးကြီးညာခဲ့တာကြောင့်ရာထူးကဆန့်ကပ်ခံထားရတဲ့သမရယုံဆုပ်ရိုးကိုအာနာပိုင်တွေကဒီကနေ့ဇန်နဝါရီလ15ရက်နေ့မှာထိန်းသိမ်းလိုက်ပါတယ်အကျင့်ပြတ်ခြားစားမှုတိုက်ဖျက်ရေးအေဂျင်စီအနေနဲ့ သူ့လိုရနဲ့ပတ်သက်လို့စုံစမ်းစစ်ဆေးခွင့်မရှိပေမဲ့လည်းသူ့ထွက်တန်းရုံမဖြစ်စေလိုတာကြောင့်ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သမရယုံကပြောပါတယ်ခင်ဗျာ
ဘုရုံညာအစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညာအတွက်အစီအစဉ်ထုတ်လို့ရမှာတော့အလိမ်မာဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Joe Gales တို့ဖြစ်ပါတယ် VOE ကိုနွားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာနဲ့အနားယူအိတ်ဆက်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ရပါတယ်ကျွန်မကတော့အခင်လေးပါရှင်တော်
This program has come to you from